Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်အောက်တိုဘာလ25ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်တင်ပြနေပါပြီခင်ဗျာ။အမှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကျွန်မဥကြောဆန်တာနဲ့အတူကြီးညာပေးမှာပါရှင်။ Israel နဲ့ Jordan တို့ဟာအကြမ်းဖက်မှုတွေရှော့ချရတဲ့အတွက်လှုပ်ဆောင်မဲ့အသေးစိတ်ချင်းလန်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့ American နိုင်ငံဝန်ကြီး Kerry ကစနေနေ့မှာပဲပြောကြားလိုက်ပါတယ်။ Nigeria နိုင်ငံအရှေ့မြောက်ပိုင်းကမဂူရီမြို့မှာအမျိုးသမီး၄ဦးကအသေးခံဘုံးကိုဖောက်ခွဲပစ်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စနေနေ့ဘုံပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့ဟာသူတို့လက်ချက်ပါလို့ IS စစ်သွေးကြအဖွဲ့ကကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲကောင်ရေ
ဟုတ်ကဲ့ပါသတင်းလေးကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အကြီးအတွက်တန်းနဲ့ချီတဲ့မြန်မာတွေရောက်ရှိနေတဲ့ထိုင်းနိုင်ငံမှာကြိုတင်မဲ့ပေးမှုအခြေအနေဘယ်လိုများရှိပါလဲ
ညီမတို့မြို့နယ်မှာဆိုလို့ရှိရင်အိမ်တိုင်းစီလိုလိုပဲလူတွေကထိုင်းအောင်လာကြဒါမဲ့ဟိုနေ့ကအဲ့ဒီ list
โอเคအခုလိုပြောကြချက်တွေကိုမကြခင်မှာအပြည့်စုံနားဆင်ရပါမယ်။ဒီအကြောင်းတွေအပါအဝင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက် American Indian နဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအခုမနက်မှာပြန်လည်နားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်နန္နာချန်းတို့ကအကြီးညာပေးပါမယ်ခင်ဗျာ
။ Israel နဲ့ Palestine တွေကြားအကြမ်းဖက်မှုတွေနဲ့မတိမငြိမ်ပိုးပြီးဖြစ်လာနေတာနဲ့ပတ်သက်ပြီးအရှေ့လေပိုင်းဒေသတာဝန်ခံအရာရှိတွေနဲ့တွေ့ဆုံမှုတွေကိုဇက်တိုက်ပြုလုပ်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီဆွေးနွေးပွဲတွေကနေအမတန်ခက်ခဲတဲ့ကာလကိုပြောင်းလဲပြစ်ချင်တဲ့ဆန္ဒတွေရှိနေတာတွေ့ရပါတယ်လို့ပြောရင်သူ့ရဲ့ဆွေးနွေးပွဲတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ Israel နဲ့ Jordan တို့ဟာအကြမ်းဖက်မှုတွေရှော့ချရတဲ့အတွက်လှုပ်ဆောင်မဲ့အသေးစိတ်ခြေလှမ်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုတွေရခဲ့တယ်လို့ဝန်ကြီး Kerry ကစနေနေ့မှာပြောတာပါ။ဒီလှုပ်ဆောင်ချက်တွေထဲမှာဂျူးတွေကတန်ပယ်မောင်းလို့ခေါ်ပြီးမွတ်စလင်တွေက Haram and Sharif လို့ခေါ်တဲ့ Jerusalem ကဘာသာရေးထွက်မြတ်ထားရနေရာကိုဗီဒီယိုနဲ့စောင့်ကြည့်ဖို့ပါပါဝင်နာမှုဒါဟာနှစ်ဖက်ထင်သာမြင်သာရှိနေမဲ့လှုပ်ဆောင်မှုလို့လည်းပြောပါတယ်။ Sorry အရာရှိတွေနဲ့တွေ့ဆုံမှုအတွက် React ကိုမတော်ခင် MM မှာ Jordan နိုင်ငံခြားရေးဝန်ကြီး Nasser Judish နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။ Jordan နိုင်ငံခြားရေးဝန်ကြီးကလည်းအရှိလေပိုင်းပြဿနာဟာရှုပ်ထွေးပေမဲ့ကာယကံရှင်တွေအလုံးပါဝင်လှုပ်ဆောင်မယ်ဆိုရင်ရှင်းမရအောင်ခက်ခဲတဲ့အနေအထားကိုတောင်မှကြော်လွှားနိုင်မှာဖြစ်ကြောင်းပြောပါတယ်။စနေနေ့မှာအနောက်ဖက်ကဒေသက Israel နဲ့ Palestine ထိန်းချုပ်နယ်မြေနှစ်ခုကြားနယ်ကြားကိမ်မှာရဲကိုဓားနဲ့ထုတ်ဖို့ကြိုးစားတဲ့ Palestine သားတူကို Israel ရဲတွေကပစ်တပ်မှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပွားတဲ့အကြမ်းဖက်မှုတွေကနေ Israel 10ဦးနဲ့ Palestine သား50လောက်တိုက်ဆုံခဲ့ကြတာဖြစ်ပါတယ်
။ Syria ကရွေးကောက်ပွဲတွေကိုထောက်ခံကြောင်းနဲ့အနောက်နိုင်ငံတွေကကြောတောနောက်ခံပေးထားတဲ့လွတ်လပ်သောစီးရီးယားတပ်မတော်လို့ခေါ်တဲ့သဘုံတွေကိုကူညီဖို့ဆင်သင့်ရှိနေတဲ့ကြောင်းရုရှားကပြောဆိုလိုက်ပါတယ်။စီးရီးယားအနေနဲ့လွတ်တော်နဲ့သမ္မတရွေးကောက်ပွဲတွေကျင်းပနိုင်ဖို့အတွက်ပြင်ဆင်စေလိုကြောင်းနဲ့လိုအပ်ရင်လုပ်ငန်းတွေအကောင့်ထက်ဖော်နိုင်အောင်ပြက်ပြက်သားသားဆောင်ရွက်မဲ့သဘောထားမျိုးကိုလည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကပြောဆိုခဲ့ပါတယ်။နိုင်ငံရေးအရာအဖြစ်ရနိုင်ဖို့စီးရီးယားအစိုးရကိုတိုးမြှင့်ဖိအားပေးနေတဲ့ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကအစိုးရပိုင်ရုံးမြင့်တန်းကြမှာစနေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းအကြီးအကျယ်ထိခိုက်သေးချေမှုတွေနဲ့အိုးအိမ်ဆွန့်ခွာသူတွေအများအပြားရှိနေပြီဖြစ်တဲ့ဆီးရီးယားကနှစ်အတန်ကြာနေပြီဖြစ်တဲ့ပြည်ရင်းစစ်ကနေဘလို့အသွင်ကူးပြောင်းနိုင်မလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ဆီးရီးယားလူထုအတွက်ပြင်ပကဘာမှဆုံးဖြတ်ပေးလို့မရနိုင်တဲ့အကြောင်းဘာသာရေးလူမျိုးရေးနဲ့နိုင်ငံရေးအုပ်စုတွေအားလုံးရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်မဲ့အစီအစဉ်တစ်ခုပေါ်ပေါက်လာအောင်သာတွန်းအားပေးရမှာဖြစ်တယ်လို့ရုရှားဝန်ကြီးကပြောဆိုခဲ့ပါတယ်။အရင်ကရုရှားအစိုးရရဲ့ရေဘူးရထုတ်ပြန်ပြောဆိုချက်တွေနဲ့ရှင်းကြည့်မယ်ဆိုရင်တော့အခုနောက်ဆုံးနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ဟာစစ်တမ်းတင့်နေတဲ့ဆီးရီးယားမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပေါ်လာဖို့ရုရှားအစိုးရကတိတိကျကျပြောဆိုလာပုံရပါတယ်။ဆီးရီးယားဆိုင်ရာအမေရိကန်ရဲ့မူဝါဒတွေအပေါ်မှာလည်းရုရှားနိုင်ငံခြားရေးဝန်ကြီးကဝေဖန်သွားခဲ့ပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမီဒူဂူရီမြို့နားမှာအမျိုးသမီး၄ဦးကအသေးခံဘုံးကိုဖောက်ခွဲခဲ့ကြပါတယ်။လုံခြုံရေးအဆောင်တွေကသူတို့ကိုအစစ်ဆေးခံဖို့ပြောပြီးစစ်ဆေးဖို့အတွက်ကြိုးစားခဲ့တဲ့နောက်အခုလိုအသေးခံဘုံးကိုဖောက်ခွဲပစ်လိုက်တာလို့အာဏာပိုင်တွေကပြောပါတယ်။ဘုံးပောက်ကွဲမှုကြောင့်သူတို့၄ဦးနဲ့အတူနောက်တဦးလည်းတေဆုံးခဲ့ရတယ်လို့ဒဏ်ရာရသူကတော့၁၀ဦးလောက်ရှိပါတယ်။ ဒါဟာဒီဒေသမှာတိုက်ခိုက်မှုတွေဇက်တိုက်လုံနေတဲ့အစွန်းရောက်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့နောက်ဆုံးတိုက်ခိုက်မှုပါဘိုကိုဟာရမ်အဖွဲ့ရဲ့အသေးခံဘုံခွဲသမားတွေဟာတောက်ကြံနေကြလဲနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းကအကြီးဆုံးမြို့ဖြစ်တဲ့မေတူဂူရီကဘလီဝတ်ကျောင်းမှာရောတောင်ဘက်ကီလို400กว่าယိုလာကဘလီဝတ်ကျောင်းမှာပါတိုက်ခိုက်ခဲ့တာမို့လူပေါင်း40ဦးသေဆုံးသွားပါတယ်ဘုံခွဲတိုက်ခိုက်သူတွေကိုနိုင်ဂျီးရီးယားစစ်တပ်နဲ့ဘိုကိုဟာရမ်တို့ကိုတားဆီးဖို့ကြိုးစားတဲ့အရက်သားဖွဲ့တို့ပူးတွဲဖွဲ့စည်းထားတဲ့အဖွဲ့ကအဖွဲ့ဝင်တွေကကြားဖြတ်ပြီးတားဆီးခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရအရေးပေါ်စီမံခန့်ခွဲအေဂျင်စီပြောခွင့်ရကပြောပါတယ်အစိုးရထုတ်ပြန်တဲ့ကြေညာချက်မှာဒီဖြစ်ရဟာမေတူဂူရီမြို့ကဒါလာအာဂျာရက်ကထဲကအမျိုးသမီးတွေဝင်ရောက်ဖို့ကြိုးစားရင်းဖြစ်ပွားခဲ့တာလို့ဆိုပါတယ်ဘိုကိုဟာရမ်ဂျီရက်အဖွဲ့သားတွေကိုနှိမ်နှင်းမှုဇက်တိုက်အောင်မြင်နေတယ်လို့နိုင်ဂျီးရီးယားစစ်တပ်ကကြေညာပေးမဲ့ဒီဖွဲ့တိုက်ခိုက်မှုကြောင့်တေဆုံးသူကယာနဲ့ချီရှိနေပါပြီ
ဒုတိယကမ္ဘာစစ်နောက်ပိုင်းဆိုးဝါးဆုံးကြုံနေရတဲ့ဒုက္ခသည်ပြဿနာကိုအရေးပေါ်ဆွေးနွေးကြဖို့ဥရောပခေါင်းဆောင်တွေပြင်ဆင်နေကြမှာပဲမြောက်ပိုင်းက EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုလက်ခံနေတာတွေရပ်ဆိုင်းမယ်ဆိုရင်ဘူလ်ဂေးရီးယား၊ရိုမေးနီးယားနဲ့ဆာဗီးယားနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေကိုပိတ်ပစ်မယ်လို့စနေနေ့ကချိန်ချောက်ခဲ့ပါတယ်ပြဿနာကိုဥရောပတစ်ခုလုံးအနေနဲ့ကြဲကြဲပြန့်ပြန့်ဖြေရှင်းတာမျိုးသုံးနိုင်ငံစလုံးကလိုလားပေမဲ့ထောင်တောင်းချီရောက်လာနေသူတွေကိုဂျားကနေဂျားခံပေးထားဖို့အတွက်တော့ပြင်ဆင်မထားဘူးလို့ဘူဂေးရီးယားဝန်ကြီးချုပ်ဝိုက်ကိုဘော်ရစ်ဆော့ဖ်ကပြောဆိုခဲ့ပါတယ်ဒီနှစ်ထဲမှာပဲဥရောပကိုလူပေါင်း 6,000-9,000 အထိဝင်ရောက်လာတဲ့ပြဿနာနဲ့ပတ်သက်လို့နိုင်ငံတွေကြားပူးပေါင်းဖြေရှင်းကြဖို့တောင်းဆိုခဲ့တဲ့ဥရောပကော်မရှင်နာမင်းကြီးယန်ကလော့ဂျန်ကာရဲ့တိုက်တွန်းချက်နဲ့ဆွေးနွေးပွဲတွေမစခင်မှာပဲဘူဂေးရီးယားမြို့တော်ဆိုဖီယာမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီပြဿနာကြောင့်ဥရောပရဲ့နယ်စည်းမချခရီးသွားလွှာခွင့်ရှိတဲ့ရှန်ဂန်စနစ်ကိုချိမ့်ချောက်လာနေတဲ့အချိန်မှာပဲဒီလိုလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်လဲဟန်ဂေရီနိုင်ငံကဆာဗီးယားခရိုအေးရှားနိုင်ငံတွေနဲ့နယ်စပ်တွေကိုအစောတလင်ပိတ်လိုက်ချိန်မှာပဲဆလိုဗေးနီးယားကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုခဲ့ပါတယ်ဥရောပတစ်ခုလုံးအနေနဲ့ဘုံရက်တီချက်နဲ့ဖြည့်ရှင်းတာကအကောင်းဆုံးဖြစ်မယ်လို့သုံးနိုင်ငံစလုံးကပြောဆိုထားပေမဲ့တခြားနိုင်ငံတွေကလည်းဟန်ဂေရီလိုလှုပ်လာမယ်ဆိုရင်တော့သူတို့လည်းလှုပ်ရလိမ့်မယ်လို့လည်းဘူဂေးရီးယားဝန်ကြီးချုပ်ကပြောဆိုသွားခဲ့ပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ကဘုံပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကကြီးညာခဲ့ပါတယ်။ဒီဘုံပေါက်ကွဲမှုတွေကနေဆယ်ကျော်သက်လူငယ်တူတေဆုံးခဲ့ပြီးမြို့တော်ဒက်ကာမှာထောင်းနဲ့ချီတဲ့ရှီယာမွတ်စလင်တွေကျင်းပနေတဲ့ဘာသာရေးပွဲတော်ကိုလည်းအနှောက်အယှက်ဖြစ်စေခဲ့ပါတယ်။ရှီယာမွတ်စလင်တွေနှစ်ဆင်ကျင်းပတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်တဲ့အရှူရာယင်ထုပွဲတော်ကျင်းပနေတဲ့လူစုဝေးနေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်ပြီးဒဏ်ရာရသူကလည်းဒါဇင်နဲ့ချီရှိနေတာပါ။IS စစ်သွေးကြွအဖွဲ့ကဒီပွဲတော်ဟာသူတို့ရဲ့အဆိုဖျားအများပြောက်ကိုကိုးကွယ်ပူဇော်တဲ့ပွဲဖြစ်တာကြောင့်ရှုံချပစ်တင်လိုက်ပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့သူတို့ရဲ့တပ်သားတွေကဘုံဖောက်ခွဲခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ American ခြေဆိုင်အချမ်းဖက်စောင့်ကြည့်အဖွဲ့ SIT ကသတင်းထုတ်ပြန်ပါတယ်။မကူပင်းတွေရဲ့မြို့ဟောင်းနေရာကပင်မဗလီကြီးရှိရာဟိုဆန်နီဒေလင်မှာလူတွေထောင်နဲ့ချီးပြီးစုဝေးနေချိန်မှာပဲဘုံငယ်စား၃လုံးနဲ့ပြစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်အသက်14နှစ်အရွယ်ဆယ်ကျော်သက်အမျိုးသားလူငယ်တူတေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်တရာရှိသူနှုတ်ကိုရဲတွေကဖမ်းဆီးမိခဲ့တယ်လို့မပေါက်ကွဲသေးတဲ့ဘုံနှလုံးကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာတနင်္လာနေ့ကျရင်သမ္မတဘရက်ခ်အိုဘားမားနဲ့အင်ပီရိုမှာတွေ့ဆုံဖို့ရှိပြီးရင်းနှီးမြှုပ်နှံမှုကုန်သွယ်ရေးနဲ့အရှိတောင်အာရှရဲ့စီးပွားရေးမှာဒစ်ဂျစ်တယ်နည်းပညာဖွံ့ဖြိုးမှုတွေကိုအာရုံစိုက်ဆွေးနွေးကြဖို့ရှိတယ်လို့အင်ဒိုနီးရှားအစိုးရကပြောဆိုလိုက်ပါတယ်။တွေ့ဆုံမှုတွင်ဆွေးနွေးမဲ့အကြောင်းအရာတွေကိုအင်ပီရိုဘက်ကထုတ်ဖော်မပြောဆိုပေမဲ့ဒေတာရင်းနေရာတော်တော်များများမှာလက်ရှိဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံရဲ့မီးခိုးမြူပြန့်နှံ့မှုပြဿနာအင်ဒိုနီးရှားရဲ့အခြေအတင်ဖြစ်စရာတည်ထံပေးတဲ့မူဝါဒနဲ့အမျိုးသမီးခွင့်ရေးတွေအပါအဝင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေပါဝင်နိုင်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။တစ်ဖက်မှာလည်းအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဝီဒိုဒိုတွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ကျွန်းပေါင်း 18,000 လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဒစ်ဂျစ်တယ်နည်းပညာဖွံ့ဖြိုးဖို့ကြိုးပမ်းနေတဲ့အင်ဒိုနီးရှားသမ္မတနဲ့အတူထိပ်တန်းနည်းပညာကျွမ်းကျင်သူတွေဟာဒီ တရင်ပတ်နှောင်းပိုင်းအမေရိကန်ပြည်ထောင်စုကဆီလီကွန်ဗယ်လူးကိုတွားရောက်လဲပတ်တဲ့အခါမှာ Microsoft, Google, Facebook နဲ့ Apple ကုမ္ပဏီတွေကအမှုဆောင်အရာရှိတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ကမ္ဘာပံရဲ့ကိန်းကဏ္ဍတွေရဆိုရင်တော့အင်ဒိုနီးရှားနိုင်ငံရဲ့လူဦးရေတန်း250ကျော်တဲ့ကစက်ခွန်ရာဂိုင်းနှုန်းနီးပါးဟာအင်တာနက်ကိုအသုံးပြုနိုင်ကြပါတယ်။
အိန္ဒိယလေးတပ်မှ2018ခုနှစ်ကစပြီးအမျိုးသမီး၄ရဲတွေထားရှိတော်မှာဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အိန္ဒိယအမျိုးသမီး၄ရဲတွေဟာအမျိုးသား၄ရဲတွေလိုပဲပစ္စည်းတင်လင်းတွင်နဲ့လေးလံတဲ့ပစ္စည်းတွေမှရရဟတ်ရင်တွေကိုမောင်းနှင်ရမှာဒန်းတူဆောင်ရွက်နိုင်တာမို့အခုလိုဆုံးဖြတ်ချက်ချခဲ့တာလို့ပြောပါတယ်။အမျိုးသမီး၄ရဲတွေကိုလာမယ့်နှစ်ကစပြီးလေ့ကျင့်သင်တန်းတွေပေးတော်မှာဖြစ်ပြီး2018ခုနှစ်မှာတိုက်လေရင်တွေကိုမောင်းနှင်နိုင်မယ်လို့ကြေညာထားပါတယ်။အိန္ဒိယလေးတပ်မှာအခုလက်ရှိအမျိုးသမီးတွေတာဝန်ထမ်းဆောင်နေတဲ့နေရာက9နေရာရှိပါတယ်။စီမံခန့်ခွဲရေးထောက်ပို့မိုးလေဝသလေကြောင်းတော်လာရေးပညာရေးနဲ့လေကြောင်းအင်ဂျင်နီယာနဲ့အစိုးရကိုင်ဌာနတွေမှာတာဝန်ထမ်းဆောင်နေကြတာပ
ါ။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုဒေါခင်မျိုးတန်နဲ့မနနာချန်တို့ကကြီးညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါစေ။ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာနှစ်တန်းကျော်တည်ရှိနေပေမဲ့မြန်မာနိုင်ငံရဲ့လာမယ့်အထွေထွေရွေးကောက်ပွဲအတွက်ကြိုတင်မဲထည့်ခွင့်ရှိသူအရေးအတွက်ဟာ600နီးပါးသာရှိခဲ့ပြီးတော့ဒီထဲက400ကျော်လောက်သာမဲသွားထည့်နိုင်ခဲ့တယ်လို့သိရပါဗျ။ထိုင်းနိုင်ငံမှာကြိုတင်မဲပြတဲ့ကိစ္စကလည်းအောက်တိုဘာလ18ရက်တရက်ထဲနဲ့အဆုံးသတ်သွားခဲ့ပါဗျ။မဲပေးခွင့်ဆုံးရှုံးလိုက်ရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအချို့ရဲ့ပြောကြားချက်တွေကိုနားဆင်ကြကြပါခင်ဗျာ
။ကိုရွာကိုပြန်ပေးဖို့ကြတော့ဒီကအလုံးစင်ရဲ့မျိုးညင်မှုကိုခံရမယ်ပထမတစ်ချက်ကပေါ့နော်ဒုတိယအချက်အနေနဲ့မြန်မာပြည်ပြန်မဲ့ပုံကြားငွေတွေကကျွန်တော်တို့ဒီမှာလလုံးအတူတက်အခက်အခဲတွေအများကြီးရှိတယ်ပြန်ဖို့တော့မလွယ်ဘူးခင်ဗျာအခုကိုယ်နိုင်ငံရဲ့ရွေးကောက်ပွဲအပြောင်းလဲမှာမြန်မာတရုံမှာမဲပေးခွင့်ရှိတယ်လို့မသိလိုက်ရဘူးနောက်ပြီးတော့လည်းမပေးလိုက်ရဘူးအဲ့ဒီတော့ကိုယ်မဲတမဲရဆုံးဆုံးသွားမှာပေါ့နော်ကျွန်တော်တို့နိုင်ငံရွေးကောက်ပွဲကျွန်တော်တို့ပေါင်ခွင့်မရောက်ဆိုတော့ဝန်နေတာတော့အမှန်ပဲဟုတ်ကဲ့
သမနာလုံးမှာရွေးကောက်ပွဲကတော့သိတယ်တရင်တော့ကြားတယ်ဗျာတို့ရဲ့မဲထဲကျင်တယ်မဲထဲကျင်မှာတထဲရမှာမသိလို့ဖြစ်နေတယ်တန်ရုံးကမဲထဲမဲ့ကိစ္စတော့ဘာမှမသိဘူးသိတယ်သိတော့ပိတ်လိုက်ပြီလို့ပြောတယ်ဗျာပိတ်လိုက်ပြီပြောတော့ဘလူမလုံးလို့မတတ်တော့ဘူးဘဒူမလည်းလာမပြောဘူးဘဒူမလည်းဘာဒူမဘာမှမသိရဘူးအဲစင်ကာပူမှာမဲခွင့်နဲ့ကိစ္စမှာတည်နေတယ်ဒီသမ်းမှုမှာမဲခွင့်နဲ့ကိစ္စဘာမှမတည်ရအောင်တည်တယ်ဗျာတည်တယ်ဘလို့လုံးမှာဒီလူနှစ်သန်းကျော်မှာ600ပဲစတဲ့မဲကိစ္စကျန်တဲ့မဲလေးပြောက်ကုန်တယ်အဲ့ဒါလည်းကျွန်တော်လည်းပြောမတတ်ဘူးဗျာဒီကိစ္စတော့ခါတော့ရင်းနှီးမှာတော့ခါတော့ကြိတ်ရောခါတော့
တက်တက်လုံးမှာမတက်ခဲ့ဘူးကျွန်တော်တက်လာတော့အသက်16နှစ်သားယောဂဘွယ်နဲ့ကျွန်တော်တခါမှမတက်ခဲ့ဘူးအခုတပီတခါတော့ဝမ်းသာတော့ပြက်ထက်ချင်တယ်လို့အဲ့ဒါကိုဝမ်းနေတော့ဝမ်းနေတော့အဲ့ဒါထက်ချင်တယ်အဲ့ဒါပြန်ဖို့လဲခွင့်မလဲတိတ်မစီဆိုတော့အဲ့ဒါပတ်ကြတော့ခုမှလဲပတ်စပေါ်လဲအစိမပြေတော့ဥစားမပြန်လာတော့
ကျိုင်းတော်တော့မှမစီတာ
ပါလာကိုပါလာကျိုင်းတော်
မပါဘူးဒီမှာရှက်ပြီနေ
တာပါဘူးညလာတင်တော့သူပဲကျွန်တ
ော်လာတင်တော့ကျွန်တော်တို့တူလာမှာမဟုတ်ဘူးနည်းလာ
တော့ပါတော့
အကုန်ကူးပဲပြင်ပေးလိုက်တယ်ဒါကျွန်တော်ဘာလို့မပါလဲ
အဲကော်မတီကပို့တာမပါတော့ဘူးပါတယ်ကျွန်တော်ဘာလို့ကော်မတီကပို့မှကျွန်တော်လုပ်လို့ရ
တယ်ဒီဘက်ကအားနေတဲ့ရှိနေတယ်ကွာ
အဲ့ဒီတကားမပြောဘူးတိုင်ရုံးကဘာမှလုပ်လို့မရအားနေတဲ့တော့တိုင်ရုံးက
တိုင်းရင်းသား
အ
ခုကမြန်မာပြည်ကကိစ္စကိုကျွန်တော်တို့တိုင်းရင်းသားလေ
ဒီ passport မဲ့ဖို့လေရှိရတဲ့နဲ့ကျွန်တော်မဲ့ပြီးခွင့်မရှိဘူးဆိုကျွန်တော်ဘာလို့လုပ်ရမ
လဲအာတို့တာဝန်မကျေဘူးလို့ပဲပြောရမှာပေါ့တို့လောက်ရမယ်အလုပ်တို့တေချာလုပ်ရခါကျတော့ကိုမဲ့ပေးရမယ်အခွင့်အရေးဆုံးရှုံးသွားရတာပေါ့ပြီးရခါကျတော့လည်းဝင်ရတော့သိပ်ပြီးတော့ fail ဖြစ်တဲ့ပွဲတော့ဖြစ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒီလောက်မဲ့အရေးအတွက်ထိုင်းမှာရှိတဲ့လူတွေပေါ့နော်သူရနည်းနည်းပတ်စနစ်နည်းနည်းလေးပဲမဲထည့်ခွင့်ရှိရဲမဲထည့်ကြရဲဆိုတော့အဲ့မှာအများကြီးပဲဆုံးရှုံးသွားပြီးမဲတွေကညီမတို့မြို့နယ်မှာဆိုလို့ရှိရင်အိမ်တိုင်းစီလို့လို့ပဲလူတွေကထိုင်းကိုလာကြတယ်ဒါမဲ့ဟိုနေ့ကအဲ့ဒီ list ကိုကြည့်တဲ့ခါကျတော့ညီမတို့မြို့နယ်တစ်ခုလုံးမှာဆိုလို့ရှိရင်နှစ်ယောက်ပဲတွေ့တယ်မဲထည့်ဖို့နာမည်စင်းပါ
ဒါကတော့မဲပေးခွင့်ဆုံးရှုံးလိုက်ရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအချို့ရင်ဖွင့်ပြောကြားတဲ့နေဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရော်ထားတဲ့ဓာတ်ပုံကို Facebook Internet ကွန်ရက်မှာဖြန့်ခဲ့တယ်ဆိုတဲ့စစ်ဆွဲချက်နဲ့ဖန်ဆီးခံထားရတဲ့ Patrick ခွန်ကြားလီကိုအော်တိုဘာလ28ရက်နေ့မှာစတင်ရုံးထုတ်တော်မှာဖြစ်ပါတယ်။ရင်ကျက်ယောဂရှိတဲ့ခွန်ကြားလီရဲ့ကျန်းမာရေးအခြေအနေမကောင်းလာဘူးလို့စနေနေ့ကထောင်ဝင်စာသွားတွေ့ခဲ့တဲ့သူ့ဇနီးဖြစ်သူ Matt Mezabel Phu က VOE မြန်မာကပိုင်းက Matt Shah ပိုင်ကိုအခုလိုပြောပြခဲ့ပါတယ်။
အာမဲမှာတော့သူကတော့ဒီလိုအထာမကြသေးတဲ့အချုပ်သားတွေပေါ့နော်ကိုထားတဲ့ပုံပန်ခန်းမှာထားပါတယ်အဲ့တော့အခန်းကကျင်းပြီးတော့မိရ330နဲ့မိရလောက်ရှိတဲ့အခါကျတော့သူကဟိုခြေောက်ဆန့်မှုနေရတာမရှိအဲ့တော့သူကငိုရရလည်းဒီတက်လောကရှိတဲ့အခါကျတော့အဲ့လိုတကယ်တော့ဟိုတန်းလန့်လိုမျိုးချင်းချင်းအနံ့လိုမျိုးပြီးတော့မှသူမရောမကျေဘူးပေါ့နော်အဲ့တော့ဒီကရမ်းရပြီးတော့ရတိဆိုတယ်တအားပူနေခါကြတော့ဆက်ရှူကဟိုခက်တယ်။ဒီကောင်တို့ပြီးကြတဲ့ရက်ကဆရာဝန်ကြီးကနေဖေးတောင်တောင်းပါလာတယ်။ချွေးချွက်လည်းများပေါ့နော်ဆက်ရှူလို့မရအဲ့လိုမျိုးနဲ့ပြန်ပြတ်ပြန်ထနေတယ်ဆိုပြီးအဲ့လိုတော့ပြောပါတယ်ဆရာမင်းကသာပြောတယ်
ကိုဖက်ထရစ်ခွန်ကြာလီနဲ့တွေ့တဲ့အချိန်မှာရောသူ့အနေနဲ့သူ့ကိုဖမ်းဆီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့သူကဘာပြောသေးလဲရှင်
ပါကမတရားသဖြင့်ခံရတာဖြစ်တယ်ပေါ့ဒီမှာကိုကြည့်တဲ့အခါလဲအဲ့ဒါပဲဆက်ခါတမင်းလေးပြောနေတာပေါ့နော်ဒီတင်းမီဒီယာတွေကိုလည်းပြောပါတော့ဒီ comment တွေကြီးဝင်ရတာပါဒီ8 post ကို tag နဲ့ tag share လည်း share ပေါ့နော်ဒါတော့သူ Facebook account hack ခံရတာကလည်းဖြစ်တယ်ပေါ့
သူရဲ့အမှုနဲ့ပတ်သက်ပြီးတော့ရုံချင်းကဘယ်တော့ပြန်ပြီးတော့လှုပ်ဖို့ရှိလဲပြီးတော့အခုသူရဲ့ဖန်ဆီးထားတဲ့အမှုအခြေအနေပေါ့နော်ဘယ်အဆင့်ထိဆောင်ရွက်မှုတွေရှိနေပြီလဲရှင်
တန်ရှိတော့ပြည်တော်ရှင်က28ရက်နေ့ဒီလာမဲ့အင်္ဂါနေ့မနေ့9နာရီလောက်မှာရုံးထုတ်ပါမယ်။ဆိုင်တရားရုံးမှာပါဆက်။အဲ့တော့လောလောဆယ်တော့ကျွန်တော်တို့ကဒီရုံးချင်းစတိုင်ငယ်ကဘာမှသိလို့မရဘူးဆိုတော့ကျွန်တော်တို့လည်းအခုရှိနေတော့နှားထားပါရဲ့ပေါ့နော်။သူ့ရဲ့ရုံးချင်းရောက်တော့မှရှိနေကြဒီဟိုပါဝါယူပြီးတော့မှနောက်ပိုင်းနေကြရင်ရှိနေလဲတော့ဒီဒီမဲ့ထောင်ထဲမှာပြေးနေရမယ်လို့တော့မျှော်လင့်ပါရဲ့ပေါ့။လောလောဆယ်တော့ကျွန်တော်တို့ဒီမြန်မာမီဒီယာလော်ယာမက်ပေါ့ကဆရာဦးသိန်းစံဦးနဲ့ဆရာခွန်မြင့်စံပေါ့နော်သူတို့ယောက်ပုံကျမအထားပါလေရှင်ဒီအဖုံးကို
ဒီ Facebook လူမှုကွန်ရဲ့ post တွေဖြန့်ဝေမှုကြောင့်ဆိုပြီးတော့အဲ့လိုမျိုးတရားစွဲဖန်စီခံရတဲ့အပေါ်မှာရောဒီမမေစပယ်ဖြူတို့လူမျိုးလူခွင့်ရေလှှရှားသူတယောက်အနေနဲ့ဘယ်လိုမျိုးဟိုပြောချင်ပါလဲရှင
် Facebook ဆိုတာကတော့ပြည်မနိုင်ငံမှာလက်ရှိပေါ့နော်လူတော်များသော social media တစ်ခုပါလေဒီလိုမျိုးဖွင့်လဲလွတ်လပ်တဲ့လူအဖွဲ့အစည်းမှာ democracy တစ်မြင့်ချောကားတဲ့နေရာမှာ social media တွေနဲ့တစ်ဆက်ပေါ့နော်ကိုယ့်ရဲ့အမည်သဘောထားတွေကိုလွတ်လပ်လပ်ပြောဆိုပြီးများချင်းရတာကတော့ကျွန်တော်တို့ဒါမှမဖြစ်နိုင်မခံရမယ်ယဉ်ကျေးမှုတစ်ခုဖြစ်တယ်လို့တော့ကျွန်မခံယူထားပါတယ်အဲဒီဒိဟန်ဆိုင်ရာဖြီးပါတော်ကားတဲ့စာသားတွေရုပ်ပုံတွေနဲ့ဒီ public figures တွေကိုတိုက်ခိုက်တာမျိုးတွေလည်း online ပေါ်မှာတင်မကောက်ဘူးပြန်ပါမှာလည်းရှိနေရမယ်ပေါ့နော်အဲတော့ဒါဟာဥပဒေနဲ့မညွတ်ဘူးအရေးကြီးတယ်ဆိုရင်နှမကတာပေါ့အရေးကြီးတယ်လို့ကျွန်မကအဲ့လိုယူဆပါတယ်ဘာလို့လဲဆိုတော့ဥပဒေကတော်သားရင်တော့လည်းမခွဲခြားရဘူးလीဒီလိုအပြုအမူတွေကိုကျွန်တော်ကဥပဒေအရအရေးယူတယ်ဆိုရင်တော့ဒီအပြုအမူဆောင်ရွက်နေတဲ့သူတွေအားလုံးကိုခေါ်ထုတ်အရေးယူဖို့ပြောပါလိမ့်မယ်လို့
ဟုတ်ကဲ့ပါဒါကတော့ Matt Mezabel Phu ကို VOE မြန်မာပိုင်းကဆက်သွယ်ပြီးမြန်ထားတာဖြစ်ပါတယ်အခုဆက်လက်ပြီးဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေလုံးဖြစ်ကတ်တက်ခိုင်မှုရစဲဖို့ရွေကျဲစေစားဆွနီဘွေဟာတစိမ့်ဒေဝိတာမှာလာအပြည့်အခရစဲနိုင်တာတွေ့ရပါတယ်လက်နက်ကင်ဖွဲ့20ကျော်မှာ10ဖွဲ့သားသဘောတူချက်ရယူနိုင်တာမို့တိုင်းပြည်ဒစိတ်ဒေသမှာသာခိတခဏငြင်းချမ်းသွားနိုင်ပါလေ။ဒါပေမဲ့အခမ်းအနားကြောင့်တနင်္ဂနွေလုံးအပြစ်ခတ်ရစဲနိုင်တဲ့ပုံစံမျိုးဖြစ်နေပါသေး။ကရင်အဖွဲ့၃ဖွဲ့၊ချင်းအမျိုးသားတပ်ဦး၊ပုဂ္ဂိုလ်လူမျိုးရေးအဖွဲ့၊ရခိုင်လူမျိုးရေးပါတီ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးပါတီနဲ့ ABSDF ကျောင်းသားဒီမိုကရက်တစ်တပ်ဦးကလက်မှတ်ရေးထိုးကြပါသေး။စစ်အစိုးရနဲ့အပြစ်ခတ်ရစဲဖို့သဘောတူခဲ့တဲ့KIO ကချင်အဖွဲ၊ကိုကအဖွဲ၊ဝါအဖွဲ၊ SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ၊ပလောင်တပ်ဖွဲ့၊မွန်တပ်ဖွဲ့၊ KNPP ၊ KNL တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့စတာတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြည့်ရစာချုပ်ကိုလက်မှတ်မထိုးကြပါဘူး။လက်မှတ်ထိုးတဲ့တပ်ဖွဲ့တွေဟာစစ်အစိုးရခေတ်မှာအပြည့်အခရစရေးမလုပ်နိုင်ခဲ့တဲ့အဖွဲတွေဖြစ်ပါတယ်။လက်မှတ်မထိုးတဲ့ KIO ကချင်တပ်ဖွဲ့၊ပလောင်တပ်ဖွဲ့၊ကိုကတပ်ဖွဲ့ရန်ပြည်မြောက်ပိုင်းတပ်ဖွဲ့နဲ့ရခိုင်စစ်တပ်ဟာ အစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကခိတခဏအပြစ်ခတ်ရစေခဲ့တဲ့လက်နက်ကင်တပ်ဖွဲ့တွေဟာဦးသိန်းစိန်လက်ထက်မှာအစိုးရတပ်နဲ့တိုက်ပွဲပြန်ဖြစ်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်ခဲ့သူတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်ခတ်ရစေနိုင်တဲ့သဘောဖြစ်ပါတယ်။အခုလိုတပ်ဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးလိုက်တာဟာတိုင်းရင်းသားအုပ်ချုပ်တပ်ဖွဲ့ဖြစ်လာတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုဖျက်ပြားစေတယ်လို့ယူဆကြပါတယ်။အရင်ကလည်းကရင်၊ကချင်၊မွန်၊ကရင်နီ၊ပအိုး၊ပလောင်၊လားဟုနဲ့ရခိုင်ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့ဟာမာဒတာခေါ်အမျိုးသားဒီမိုကရေစီတပ်ပေါင်းစုကိုဖွဲ့စည်းပြီးထိုင်းအာဏာပိုင်တွေရဲ့အကူအညီကိုရခဲ့မှုပါတယ်။ဒီတော့တွင်ကရင်အဖွဲ့ဟာ KNU, DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီဆိုပြီးအဖွဲ့သုံးဖွဲ့ကွဲသွားပါတယ်။
ဦးသိန်းစိန်အစိုးရရဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်ဟာအရင်ကရှိခဲ့မှုတဲ့အပြစ်ခတ်ရစရေးသဘောတူချက်တွေနဲ့ကွာခြားပါတယ်။စစ်အစိုးရလက်ထက်ကအပြစ်ခတ်ရစရေးကိုထောက်လှမ်းရေးကစီစဉ်တဲ့အတွက်နားလည်မှုနဲ့လှုပ်ကြတာများပါတယ်။လက်ရှိသဘောတူချက်ဟာအခန်း9ခန်းစာပိုက်33ပိုက်ပါဝင်ပြီး12မျက်နှာရှိတဲ့စာချုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သဘောတူကြပါတယ်။လက်မမထိုးသေးတဲ့အဖွဲ့တွေနောက်အခါမှာပါဝင်လာနိုင်အောင်လုပ်ထားတာလို့ဆိုပါတယ်။အပြစ်ကရစေးရေးကိုလက်တွေ့အကောင့်ထဲပေါ်ရမှာလိုက်နာရမယ့်စစ်မှုကိစ္စတွေကိုဖော်ပြပါတယ်။သဘောတူတဲ့အတိုင်းသိရစွာလိုက်နာဖို့ပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမယ်လို့လည်းဖော်ပြထားပါတယ်
။အပြစ်ရစာချုပ်လက်မထိုးပြီးတာနဲ့14ရက်တွင်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံပြီးလက်တွေ့အကောင့်ထဲပေါ်နိုင်အောင်စီစဉ်ရမယ်လို့အခမ်းအနားမှာဖော်ပြပါတယ်။အပြစ်ခတ်ရဲဆဲထားတဲ့နေရာတွေမှာစစ်အင်အားထမဖြစ်ဖို့စစ်စခန်းမတီဆောက်ဖို့လူညုံရေးအန်ဒရယ်ဖြစ်စီတယ်လို့ယူဆတဲ့ကိစ္စတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့သဘောတူထားပါတယ်စစ်အစိုးရခက်ကတော့ပြစ်ခတ်မှုရဲဆဲထားချိန်မှာအစိုးရစစ်အင်အားနှစ်ဆတိုးပွားလာတယ်လို့ကချင်နဲ့ဝါတပ်ဖွဲ့တွေလည်းစစ်အင်အားတိုးပွားလာပါတယ်စစ်အစိုးရကျင်းပတဲ့အမျိုးသားညီလာခံကလည်းအပြစ်ရဲ့ငြိမ်းချမ်းရေးအဖွဲ့တွေတက်ပါတယ်ဒါပေမဲ့ပြောရေးဆိုခွင့်မရှိပါဘူးဒါကြောင့်ယာယီသဘောနဲ့သာဒစိတ်တေတာမှာနှစ်အတော်ကြာပြစ်ခတ်မှုရက်စဲနိုင်ခဲ့ပါတယ
်စစ်အစိုးရခေတ်ကလုပ်ခဲ့တဲ့အပြစ်ခတ်ရက်စဲမှုတွေထဲမှာ KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ရယူတဲ့သဘောတူချက်တခုကိုသာရေးသားထားကြောင်းသိရပါတယ်အခြားတပ်ဖွဲ့တွေကတော့နှုတ်ကတိပေးပြီးအပြစ်ခတ်ရက်စဲတာဖြစ်ပါတယ်ပြစ်ခတ်မှုရက်စဲချိန်မှာအစိုးရတပ်နဲ့တိုင်းရင်းသားတပ်တွေစီးပွားရေးကိုအာရုံစိုက်ကြတာများပါတယ်နိုင်ငံရေးတိုးတက်မှုစိတ်သုံးတာကိုတိုင်းရင်းသားဘက်ကမကျေနပ်တဲ့အတွက်အပြန်အလှန်ယုံကြည်မှုမရရှိခဲ့ပါဘူး။နိုင်ငံရေးအရာဖြည့်ရှင်းနိုင်မှုနဲ့ယုံကြည်မှုတည်ဆောက်မှုဟာတွန်တွဲနေပါလေ။အပြစ်အခက်ရစဲချိန်မှာစိတ်အင်အားကြီးထွားလာတဲ့အဖွဲ့ရှိသလိုကြာဆင်းသွားတဲ့အဖွဲ့လည်းရှိပါသေး။လွန်ခဲ့တဲ့အပတ်ကလက်မှတ်ရေးထိုးလိုက်တဲ့အပြစ်အခက်ရစဲရေးကနေနိုင်ငံရေးဆွေးနွေးပွဲအထိဖြစ်လာအောင်ဘယ်လောက်ကြာအောင်မသိနိုင်ပါဘူး။အပြစ်ရစာချုပ်အခန်း9မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးဆွေးနွေးနိုင်အောင်ဆွေးနွေးမှုပူးတွဲကော်မတီကိုဖွဲ့စည်းပြီးမူပေါင်းချဖို့ညွှန်ကြားထားပါတယ်။နိုင်ငံရေးဆွေးနွေးမှုဟန်ပြင်းနဲ့အဆင့်သာဖြစ်တာမို့အစည်းအဝေးအမြောက်အမြားဆက်လက်ကျင်းပရပါလိမ့်မယ်။ရွေးကောက်ပွဲကာလမှာဦးသိန်းစိန်အစိုးရပြတ်ရုပ်ကောင်းသွားပြီးမှရည်မှန်းချက်ကိုရောက်ဖို့ကတော့အချိန်ကြာညောင်းအောင်မှာဖြစ်ပါလေခင်ဗျာ။
ဦးအောင်ခင်နဲ့ကိုချောချောသိန်းတို့တုံးသက်တင်ပြထားတဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတနင်္ဂနွေနေ့မနက်တိုင်းတင်ဆက်နေကြ American Style Indian 3 English သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီတွင်ပါ English American Style ကန္တမှာချွေလို့ဒီပေရတဲ့ sweat ကိုအခြေခံနဲ့idiom သုံးမျိုးကိုတင်ပြပေးမှာမို့ပထမဦးဆုံ
း no sweat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက no no ကမဟုတ်သဘောကိုပြတာ sweat sweat ကချွေးဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ချွေးမထွက်တာပေါ့ချွေးမထွက်တဲ့အလို့ဆိုတော့အပမ်းမကြည့်တဲ့သဘောဖြစ်လို့ idiom အဓိပ္ပာယ်ကတူးဦးကကိုကိုတခုခုလှုပ်ခိုင်းလာရင်အဲ့ဒီအလုပ်ဟာတခုတကမဟုတ်ဘူးလော်ရီလေးနဲ့လုပ်ပေးနိုင်တယ်လုပ်ပေးရမှာအပမ်းမကြည့်ဘူးအာနာစရာမလိုပြဿနာမရှိပဲလုပ်ပေးနိုင်တာမျိုးကိုဆလိုတာဖြစ်ပါတယ် No sweat နဲ့အဓိပ္ပာယ်တူတဲ့နေ့စဉ်အသုံးမှာလူတွေအပြောများကြတာကတော့ No problem ဆိုတဲ့ပ ပြဿနာမရှိဘူးလို့ဆိုရဲအတုံးမဖြစ်ပါလေ No sweat နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
I'll drop you at the hospital today after work. It's on my way back home, so it's no sweat.
ဒီနေ့ကျွန်တော်အလုပ်ကအပြန်ခင်များကိုဆေးရုံမှာချခဲ့ပြီးမယ်ဗျာကျွန်တော်အိမ်အပြန်လမ်းမှာဆိုတော့ကျွန်တော်အတွက်အပန်းမကြီးပါဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'll drop you at the hospital today after work. It's on my way back home, so it's no sweat.
ခုဆက်လက်တင်ပြပေးမှာကတော့
In a cold sweat
ဖြစ်ပါတယ်စာလုံးပေါင်းက I and in ကအထဲမှာA ကတခု COLD cold ကအေးတာ SWEAT sweat ကချွေးဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကတော့ချွေးအေးထဲမှာပေါ့တမန်အဖင်ပူမှလှုပ်ရှားမှချွေးထွက်လေရှိတာဖြစ်ပေမဲ့ဤပေမဲ့လဲချွေးထွက်တယ်ဆိုတော့ဘာကြောင့်ဖြစ်နိုင်တယ်လဲဆိုတာစဉ်းစားကြည့်ရင် idiom အဓိပ္ပာယ်ပေါ်လာနိုင်ပါတယ်ကြောက်လို့ချွေးစည်းထွက်တာမျိုးဖြစ်ပါတယ်ဒီနည်းစောကြွေးပြန်တယ်လို့လည်းပြောနိုင်ပါ रे In a cold sweat နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The mayor was in a cold sweat while waiting for the votes to be counted. He was afraid of losing because his popularity was low.
မြို့တော်ဝင်ကမဲရီရေတွက်ပြီးမဲ့အချိန်ကိုစောင့်နေတုန်းစောကြွေးပြန်ပြီးကြောက်နေလေရဲ့သူအပေါ်လူကြိုက်နဲနေလေတော့သူရှုံးမှာကြောက်နေတယ်လीလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mayor was in a cold sweat while waiting for the votes to be counted. He was afraid of losing because his popularity was low.
ခုနောက်ဆုံးကြင်ပြပေးမှာကတော့
Don't sweat the small stuff.
ဖြစ်ပါတယ်စာလုံးပေါင်းက D O N apostrophe T don't ကမဟုတ်တဲ့ဘောကိုပြတာ SWEAT sweat ga chwe THE the SMALLs the small ga thing era STUFF stuff ga kaisa a chang ya lo long gao de be ya ba de da chang scribe khun ye dai yai de be ga ro thing ye de kaisa le de twe chwe twe ma kan ne bo idiom so re twe wai de be ga le shin ne lo su ya ma ba a ti phwe kaisa dwi twe sait nyin ma kan bo စိတ်ဆင်းရဲမခံဖို့ဆိုလိုတာဖြစ်ပါလေဒီနေရာမှာ don't sweat တက်တဲ့ပဲသုံးမယ်ဆိုရင်တော့တခုခုကို thank you မဆိုင်ဖို့ပြောတာဖြစ်ပါလေ don't sweat the small stuff အသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် don't sweat the small stuff Mary it's not worth getting angry at office gossip
Mary ကိစ္စအသေးဖွဲလေးတွေတိတ်ပြီးစိတ်ဆင်းရဲမခံနေတယ်ယုံတွင်အတင်းအဖျင်းပြောကြတာကိုဂူးဆိုင်ပြီးစိတ်မဆိုးနဲ့လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Don't sweat the small stuff, Mary. It's not worth getting angry at office gossip.
ဒီတင်ပါ sweat ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
No sweat. In a cold sweat, don't sweat the small stuff.
တို့ဖြစ်ကြပါလေ။နောက်တွင်ဘာခုလိုချင်မျိုးမှလဲနောက်ထပ် idiom အသုံးတွေကိုတင်ပြပေးမှမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လှလှတန်းစီစဉ်တက်ဆက်ထားတဲ့ American Style Idiom 3အင်္ဂလိပ်စာသင်ခန်းစာအစီအကိုလေ့လာခဲ့ရတာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့စနေနေ့ကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ BOE မြန်မာပိုင်းအစီအစဉ်ရဲ့အော်တိုဘာလ25ရက်တနင်္ဂနွေနေ့မနက်ခင်းအထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်လက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်ဒီအစည်းအဝေးမှာရွေးကောက်ပွဲတွေကျင်းပတဲ့နေရာမှာရွေးကောက်ပွဲကော်မရှင်လိုမျိုးတမာတမတ်ကြကြနဲ့ရက်တီဖို့လိုအပ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးထားတာဖြစ်ပါတယ်။ကိုသားညွန်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာပါ။အဓိကတော့ရွေးကောက်ပွဲတရမှာဒီတမာတမတ်ရှိရှိနဲ့ရက်တီဆောင်ရွက်ပေးရမယ်။အဖွဲ့စည်းတရဆိုရဲအဖွဲ့စည်းဆိုရဲကဏ္ဍအားလည်းတော်လေးရေးပါပါတယ်။ဥပမာမြန်မာနိုင်ငံမှာပြောမယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ဖြစ်ပါတယ်။အဲ့တော့လက်ရှိဒီမြန်မာနိုင်ငံရွေးကောက်ပွဲမှာတကယ်တမ်းတမတ်တမတ်ရှိရှိကြားကနေရက်တီပေးနိုင်မဲ့ရက်တီရမဲ့ဒီရွေးကောက်ပွဲကော်မရှင်လိုမျိုးနောက်မြန်မာစစ်တပ်လိုမျိုးဒီအခမ်းကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ဒီအဖွဲ့စည်းတွေအနေနဲ့လာမဲ့ရွေးကောက်ပွဲအတွက်တကယ်ပဲတမတ်တမတ်ရှိရှိရက်တီနိုင်မှာမလားဒီဒါနဲ့ပတ်သက်လို့ကျွန်တော်မိကုံးထုတ်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်။ပထမဆုံးတူကတော့ဒီမြမရေးလီလာသူစိုင်းဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။နောက်တူကလည်းဒီမြမရေးလီလာသုံးသက်သူဥအောင်သူငိမ့်ဖြစ်ပါတယ်။နောက်တူကတော့ဒီမြမ Institute for Democracy ဒီမြမနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်အကဲဖြတ်တဲ့နောက် Voter Education ဒီမဲဆန္ဒမဲပညာပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းကညွှန်ကြားမှုဥအောင်စိုးမင်းဖြစ်ပါတယ်။ကျွန်တော်ဒီမှာဥအောင်သူငင်းနဲ့ဥအောင်စိုးမင်းနှစ်ဦးလေးလိုင်းပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဥအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥအောင်သူငင်းကြားပါလားခင်ဗျာ
။ဟုတ်ကဲ
့။ဟုတ်ကဲ့။ကုအောင်သူငင်းရေအခုဒီခုနကျွန်တော်ပြောသလိုပေါ့လက်ရှိမြန်မာနိုင်ငံမှာတမတ်ရှိရှိနဲ့ရက်တီရမဲ့အဖွဲ့အစည်းတွေဥမာရွေးကောက်ပွဲကော်မရှင်စစ်တပ်လိုမျိုးဒါနဲ့ပတ်သက်လို့ကုအောင်သူငင်းအခုလေးလာကြည့်တလို့သူတို့တကယ်တမ်းတမတ်ရှိရှိရက်တီနိုင်မဲ့အနေအထားရှိလား။နောက်တစ်ခုကနိုင်ငံတကာအခြေအနေနဲ့လည်းကျွန်တော်ကုအောင်သူငင်းကိုလည်းတုံ့တက်ပြေးစေချင်ပါတယ်။အဲ့တော့အရင်ဆုံးဒီမြန်မာနိုင်ငံမှာပြောမယ်ဆိုရင်တမတ်တမတ်ရှိရက်တီရမယ့်အဖွဲ့အစည်းတွေကိုကျွန်တော်ခုနပြောလို့ကော်မရှင်နဲ့ကျွန်တော်မြန်မာစစ်တပ်ဆိုပြီးတော့တတ်မှတ်ပါလေ။ကောင်သူညင်းရောဘယ်လိုမြင်ပါလဲ
။ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်ကပုံယူကြည့်ပါတယ်။သူကတော့ဒီရွေးကောက်ပွဲရဲ့လုပ်ငန်းတွေတစ်ခုလုံးကိုပို့ပြီးတော့တမတ်တမတ်အကြောင်းလုပ်ဖို့ဒီကားရှိတာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့စစ်တပ်တို့ဒီကဒီကျန်တဲ့ဝန်ထမ်းတွေအပိုင်းမှာကျတော့နိုင်ငံတကာမှာတော့ဒါပြည်တွေကဒီအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ကြောင့်ဒီကလည်းဟိုပုံမှန်တမကျမယ်လို့ယူဆကြတာကြတဲ့အနေအထားမျိုးပါ။ဆိုတော့ကျွန်တော်တို့တိုက်ကြည့်ရတော့အခုအပြင်ကြီးကြောင်းသေးနေတာဆိုတဲ့ခါကျတော့ဒါစစ်တပ်ရဲ့အခမ်းအနားကိုလည်းထည့်စဉ်းစားတဲ့အနေအထားမျိုးရှိရပါတော့
။ဟုတ်ကဲ့။ခုနကောင်သူငယ်ပြောထားတဲ့အထက်မှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ခုနဝန်ထမ်းအဖွဲ့စည်းလို့ပြောပြီးမဲ့စစ်တပ်ကသူတို့ကဒီနိုင်ငံတော်ဖွဲ့စည်းပုံအရဆိုရင်တော့ပြည်သူဝန်ထမ်းဆိုတဲ့ဆင်းနဲ့မှာမပါပါဘူးခင်ဗျာ။ဒါကြောင့်မလို့လည်းနည်းနည်းလေးရှုပ်ထွေးမှုတော့ရှိပါတယ
်။အာပြောမယ်ဆိုရင်တော့ဒီစစ်တပ်ကဒီကျွန်တော်မြင်ရတော့ key maker လို့ခေါ်တာပေါ့နော်။အဆုံးဖြတ်ပြီးမဲ့အနေအထားမျိုးမှာရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကဒီဖြစ်တော်တွေမှာ25000ခန့်ကျော်ပြည်စလဲတွေပြီးရတဲ့အနေအထားလည်းရှိပါတယ်။ဆိုတော့တစ်ဖက်မှာလည်းဒီအောက်ခြေမှာပြန်ကြည့်လို့ဆိုရင်စစ်တပ်ကတချို့နေရာတွေမှာဆိုရင်သူ့ရဲ့စိုက်ရင်းတွေအလုံးကြီးခြားထားတဲ့နေရာပေါ်မှာမူတည်ပြီးတော့ဒီဘဲအင်အားကလည်းတွဲပြားသွားနိုင်တဲ့အနေအထားမျိုးရှိရပါတော့။အထူးသဖြင့်ဒီအနေနဲ့ဆိုင်းသားအစီအစဉ်တွေတချို့ပြည်တော်တွေမှာဆိုလို့ရှိရင်ဒီလိုလေအမျိုးတွေကျွန်တော်တို့စောင့်ကြည့်ကြတဲ့အနေအထားမျိုးရှိပါတယ်။ဆိုတော့အဲ့လိုချုပ်ပြီးပြောမယ်ဆိုရင်တော့ဒီစစ်တပ်ရဲ့အင်္ဂါနာပေါ့ဒီလက်ရှိရေပောက်ပွဲမှာအရေးကြီးတယ်လို့ပြောလို့ရပါတ
ယ်။မကြခင်ကပဲအနိုင်ယူသွားတဲ့ထိပ်ပိုင်းဗိုလ်ချုပ်တော်များများကအနိုင်ရကြံ့ခိုင်ရေးပါတီမှာဝင်ရောက်ရှင်ပြိုင်မဲ့သဘောရှိပါတယ်။ဒါပေမဲ့ဒါကလည်းတချို့ကျွန်တော်ကြားနေရတဲ့သတင်းစာဆိုအတည်ပြုလို့မရပါဘူး။တချို့ဗိုလ်မှူးအစ်စ်နေဗိုလ်မှူးအစ်စ်နေဆိုလို့ရှိရင်တက်ကတော့မထွက်သေးဘူးလို့ကြားပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေပြောမယ်ဆိုလို့ရှိရင်ပါတီတစ်ဖက်ဖက်မှာရှိနေတယ်လို့တော့ဖြစ်မနေဘူးလား
။ဒီတိုင်းပြောမယ်ဆိုရင်တော့ဟိုဟုတ်တယ်လို့ပဲပြောရပါလိမ့်မယ်။ဆိုတော့ပြီးခဲ့တဲ့ဒီလက်တလောကာလတွေကြာကြည့်မယ်ဆိုရင်စစ်တပ်ကတကယ်မှဆိုလို့ရှိရင်ဟိုနောက်ဆုတ်သွားမယ်အစားပေါ့နော်။ပုံကြီးရှိကျိုးပြီးတော့နေရာယူတာတလားလို့တော့ကျွန်တော်ယူဆမိပါတယ်။ဆိုတော့ဘာလို့ပြောရတယ်လဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကစစ်တော်မှာရှင်းနေတဲ့အခါမှာလည်းဟိုကံကွက်ခဲ့တဲ့ကိစ္စတွေရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့လည်းဒီကျမလို့အနေပြီးတော့အရာရှိကြီးတွေငင်းကြားယူသွားပြီးတော့မှအလုံးစုံနဲ့ဒီအခိုက်အခြူပါပြီးတော့နောက်ပြီးတော့ဒီကံကိုပြီးပါတယ်ဝင်သွားတဲ့အ နေထားနေတယ်ပေါ့အဲ့တော့နောက်တစ်ခုကတော့ဒီဒီ time queue ပါတီရဲ့မှာပဲဟိုစိတ်ပိုင်းကောင်းဆောင်အပြောင်းလဲကိစ္စတွေဖြစ်ခဲ့တာတွေပေါ့ဒါတွေရှိပါတယ်နောက်တစ်ခါကျတော့ဒီအနေထားမျိုးပေါ့ဒီ NLD နဲ့စိတ်ကြိုက်ပြီးလို့ရေတော့ပုံမှာပြန်ရမယ့်အနေထားမျိုးမှာကျွန်တော်မြင်တာကတော့ဒီ time queue ပါတီရဲ့မှာပေါ့နော်ဒါရပ်ပြီးရပါဒီလူတွေရှိတဲ့ပုဂ္ဂိုလ်မျိုးတွေဒီလိုပြောရမယ်ကာလခဏ။ဒါပေမဲ့ဒီချိန်မှာကစစ်တပ်ကဒီကုလပြောင်းလာတဲ့အရာကြီးကြီးတွေကိုညှားနေကြတာပေါ့။အဲဒီလိုမျိုးကျွန်တော်ယူဆမိရတယ်။အဲတော့ပြောမယ်ဆိုရင်စစ်တပ်ကကိုရှိကျိုးနေရာယူတာကလားလို့အောင်ကျွန်တော်သိနေပြီပေါ့
။နောက်တစ်ချက်ကျွန်တော်စစ်တပ်နဲ့ပတ်သက်လို့မေးချင်ပါတယ်။ခုနကထိပ်ပိုင်းခေါင်းဆောင်ဘိုင်းမှာတော့သဘောထားအရဖြစ်ဖြစ်နှိစက်မှုအရဖြစ်ဖြစ်အာဏာရပါတီနဲ့နှိစက်ကြတယ်။ဒါပေမဲ့ဟိုအောက်ခြေဘိုင်းထိဒါအပေါ်ဘိုင်းကသဘောထားတွေကထိဟပ်ပါမလားတက်ရောက်နိုင်ပါမလားဥမာဆိုလို့ရှင်1990တုန်းကဆိုရင်တော့တက်နေမြေတော်မှဒီ NLD အတိုက်ခံပါတီအကြီးကျယ်နိုင်ရတဲ့ဟာမျိုးဖြစ်ခဲ့တာ
ပေါ့ဒီမိဘကတော့ပြောဖြတ်ပါတယ်ဆိုတော့ဒီဒီကောက်ပွဲလုပ်တဲ့နေ့ပေါ့เนาะဆိုတော့အဲ့လိုထားမှဘယ်လောက်ကြီးကျွန်တော်တို့လွတ်လပ်လွတ်လပ်လာနေပြီးရှင်ရှိမလဲအဲ့ဒါကလေးလာစောင့်ကြည့်ပြီးနေနေတာကလည်းဒီချက်ဝင်းတွေရဲ့ကြည့်ပေါ့เนาะဘယ်လောက်ကြီးလေးလာစောင့်ကြည့်နိုင်တယ်ဆိုတော့ဒီသားလေးပေါ့အားကြီးကြည့်နေလို့ဟု
တ်ကဲ့ကောင်းသူညီလေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကြားပါတယ်
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းရေ sorry ပါကိုရေမျိုးသိန်းလည်းခီးလမ်းပေါ်ကနေပြီးတော့ကျွန်တော်လှမ်းခေါ်ရတာပါအဲ့တော့ကိုရေမျိုးသိန်းကျွန်တော်အရင်ကအဓိကမေးချင်တာကကော်မရှင်နဲ့ပတ်သက်လို့ပါအခုကော်မရှင်ရဲ့တမတ်ရှိမှုနဲ့ပတ်သက်လို့လက်ရှိရပ်တည်နေတဲ့အနေအထားကိုရေမျိုးသိန်းသုံးသပ်ပြပါအောင်တကယ်တမတ်ရှိရပ်တည်နိုင်ရဲ့လား
ကျွန်တော်အမြင်ကတော့လက်ရှိအခြေအနေပေါ့လေဖြစ်နေတဲ့အနေအထားတွေရာကြည့်လို့ရှိရင်ဒီကောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့အစည်းအစဉ်ချင်းကလွတ်လပ်ပြီးတရားမျှတရဲ့ရွေးကောက်ပွဲတစ်ခုကိုကြီးကျက်ပြီးကျင်းပဖို့အတွက်လုံလောက်တဲ့ဟိုအရေးအချင်းပိုင်းတော့လုံလောက်တဲ့အမခန့်ချက်အပိုင်းမှာတော်တော်အားနည်းနေတာကိုတွေ့ရပါတယ်ဗျဥပမာလက်တလုံးအခုကျွန်တော်တို့ဟိုနမူနာဆန်းစစ်ချက်အနေနဲ့ပေါ့လေကျွန်တော်တို့ပြည်ပနိုင်ငံတွေမှာကြိုတင်မဲပေးဖို့ဆောင်ရွက်တဲ့အပိုင်းပါကိုကော်မရှင်အဖွဲ့အစည်းအစဉ်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းဆောင်ရည်ဟာအင်မတန်မှအားနည်းတယ်ဆိုတာကိုကျွန်တော်မြင်ကရတယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ပြီးတော့လက်ရှိကျွန်တော်တို့ရဲ့ဟိုကော်မရှင်ဟာဟိုအငြင်းတဲ့ဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်ပြီးတော့ပြည်သူ့ကဏ္ဍကိုတုံးဆွဲပြီးတော့လေပတ်နေတဲ့ကော်မရှင်ဖြစ်တဲ့အတွက်ကြောင့်ပိုပြီးတာဝန်ရှိတယ်ပိုပြီးတာဝန်ခံဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်မေးချင်တာကကော်မရှင်ကအခုလိုအားနည်းမှုတွေဟာသူရဲ့စွမ်းရည် capability ပေါ့နော်သူလုံးတိုင်းစွမ်းမရှိလို့ပဲလားဒါမှမဟုတ်တမင်သက်တချို့ဆွဆွဲနေသူတို့ကြောက်မယ်လားဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်မြင်တာတော့ဟိုကော်မရှင်တွေကိုနိုင်ရှင်ကြည့်မယ်ဆိုရင်ပေါ့လေဥပမာ1990ရွေးကောက်ပွဲကိုအာဥဆောင်ကျင်းပခဲ့တဲ့ကြီးကျက်ကျင်းပခဲ့တဲ့ကော်မရှင်နဲ့အခုလက်ရှိကော်မရှင်ကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်အဲကျွန်တော်အမြင်ကတော့ဟိုအတွေ့အကြုံကြောင့်เนาะဆွဲဆောင်ရည်ကြောင့်ဆိုတာတဲ့ကျွန်တော်အမြင်ကတော့တကယ်တမ်းဒီရွေးကောက်ပွဲတစ်ခုကိုတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ရုပ်ပေးခြင်းနဲ့စန္ဒစိတ်ပိုင်းချက်မှုအပိုင်းမှာလက်ရှိကော်မရှင်ဟာအင်မတန်မှအားနည်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်
နောက်တစ်ချက်ကလက်ရှိကော်မရှင်ဥက္ကဋ္ဌကလည်းပြောမယ်ဆိုလို့ရှိရင်အရင်စစ်တပ်ကထွက်လာတယ်ပြောမယ်ဆိုလို့ရှိရင်တော့ကြက်ခိုင်ပါတီကတော့မှအမတ်လုပ်ပြီးတော့မှပြန်ထွက်သွားတဲ့ပုံကောပါအဲ့တော့အဲ့လိုမျိုးလူကဥဆောင်နေတဲ့အခြေအနေရှိပါတယ်နောက်တလောကဆိုရင်ကျွန်တော်တို့ဒီ BBC သတင်းဌာနကနေပြီးတော့မြို့သားတမှုစီဖွဲ့ချုပ်နဲ့ပတ်သက်လို့လွှင့်ထုတ်ချက်မှာဒါသူတို့အနေနဲ့ဟိုပြောရမယ်ဆိုရင်တော့ကြက်ခိုင်ပါတီကပြောရမယ်စာတချို့ဆွဆွဲကြတာကကော်မရှင်ကနေပြီးတော့ဝေမိစာထုတ်ခဲ့တယ်တဲ့ကိုရီမျိုးသိန်းသတိထားမိပါပါအဲစာထုတ်တဲ့ကိစ္စအဲ့လိုအခြေအနေတွေဖြစ်တဲ့ခါကျတော့ကော်မရှင်ဥက္ကဋ္ဌကော်မရှင်လူကြီးပိုင်းကရောပါတီတရရကိုဘက်လိုက်တာမျိုးရှိနိုင်လားဒါမှမဟုတ်ကြားနေနိုင်ပါမလား
ကျွန်တော်မြင်တာတော့ဗျာလက်ရှိကော်မရှင်ဥက္ကဋ္ဌကနော်လက်ရှိအာဏာရပါတီရဲ့တော့ဟိုလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့ထိပ်တန်းခေါင်းဆောင်ဟောင်းတယောက်လည်းဖြစ်နေတယ်အဲ့ဒီခါကျတော့အဲ့ဒီကော်မရှင်ဥက္ကဋ္ဌကဦးဆောင်တဲ့ကော်မရှင်ဟာလုံးဝဒီတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပပေးနိုင်လိမ့်မယ်လို့တော့ကျွန်တော်ကလုံးဝယုံကြည်မရှိဘူး။အဲနောက်တစ်ခုကခုနဒီ UC သတင်းဌာနနဲ့ပတ်သက်တဲ့အဲကိစ္စမှာထုတ်ပြန်ချက်ဟာလည်းပဲဟိုတကယ်တမ်းကပါတီကြီးတစ်ခုကထုတ်ပြန်ရမယ်အစား။နောက်ပြီးတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီသတင်းထုတ်ပြန်ချက်ဟာမှန်လားမမှန်လားတရားစမ်းသပ်ပြီးတော့သူ့ရဲ့တွေးရှိချက်ကိုထုတ်ပြန်ရမယ်အစား။ တကယ်လို့အဲ့ဒီအတိုင်းဖြစ်ခဲ့လို့ရှိရင်ဘလို့အေးအေးယူဆောင်ရွက်ရမယ်ဆိုတာမျိုးကိုဆေးရရမယ်အစားတစ်ဖက်တဘက်လိုက်ပြီးတော့ရက်တီခဲ့တဲ့သဘောတဘာဝကိုလည်းပဲရှင်ရှင်ရှားရှားတွေ့မြင်နေရတဲ့အခါကျတော့ကျွန်တော်အများအဖြစ်တော့ဟိုလွတ်လပ်ပြီးတရားမျှတရုပ်တော်ပွဲတစ်ခုကိုကျမကျင်းပနိုင်ဖို့လုံလောက်တဲ့အနေအထားမျိုးမရှိဘူးလို့ကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကော်မရှင်လက်ရှိပြောင်းစုရုပ်ကောက်ပွဲကော်မရှင်အုပ်ထားတော့အရင်ဒီအနာဂတ်ပါတီကခေါင်းဆောင်ဟောင်းထားပါတော့နောက်ပိုင်းမှာဒီတိုင်းနယ်ပြည်နယ်ခရိုင်အစင်အောက်ခြေစင်ဒီရုပ်ကောက်ပွဲကော်မရှင်လူကြီးတွေရဲ့အနေအထားဘယ်လိုရှိပါလဲခင်ဗျာ။ဒီလူတွေကတကယ်လို့တမန်တော်ရှိရှိလုံနိုင်မဲ့လူတွေကိုရွေးထားတာလားဘယ်လိုအကဲခါပါလဲ
။ကျွန်တော်အများအားဖြင့်ပေါ့ဗျာဂျေဘူးရအားဖြင့်ပြောရင်တိုင်းဒေတာကြီးတွေနဲ့ပြည်နယ်23ခုမှာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်15ယောက်ရှိတယ်ဗျာ။အဲ့ဒီ15ယောက်မှာ6ယောက်ကသူကရမရဖလို့ပြောတယ်။နောက်9ယောက်ကကြတော့တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အစိုးရအရာရှိကြီးတွေဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ6ယောက်ဖြစ်တဲ့နော်အများပြည်သူကရွေးချယ်တဲ့ပုံကိုဆိုတာလေတကယ်တမ်းကျတော့
အဲဒေါက်တာရေမျိုးသိန်းလမ်းပြသွားပါတယ်ကျွန်တော်နောက်တူပင်တန်ဆွေးနွေးမယ်ဥအောင်စိုးမင်းဖိတ်ခေါ်ကြပါလိမ့်ဥအောင်စိုးမင်းကြားပါလားခင်ဗျာဥက္ကုံဆုံးမင်းကတော့ဒီမြန်မာ Institute for Democracy ရဲ့ညွှန်ကြားမှုဖြစ်ပါတယ်လက်ရှိရွက်ကောက်ပွဲနဲ့ပတ်သက်လို့မဲပညာပေးလုပ်ငန်းမဲဆောင်ကြည့်ရေးလုပ်ငန်းတွေလုပ်နေတဲ့အခါကျတော့အခုလက်ရှိရွက်ကောက်ပွဲကော်မရှင်ရဲ့ရပ်တည်မှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပေါ့ဥပဒေကြောင်းရပဲဖြစ်ဖြစ်နောက်ဒီရွက်ကောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နေတွေရဖြစ်ဖြစ်တကယ်ကိုတမာတမတ်ရှိရှိလုတ်ကင်နေတယ်လို့သုံးသပ်နိုင်လား
တမာတမတ်ချတယ်လို့တော့ကျွန်တော်တို့မပြောနိုင်ပါဘူးဥပဒေကြောင်းရပဲဖြစ်ဖြစ်လုတ်ထုတ်လုပ်နေရပဲဖြစ်ဖြစ်ဒါဟာအများကြီးလူချတဲ့မှာလည်းဒီယူဆဟာကျန်နေနေပြီးသားဖြစ်ပါတယ်
ဘယ်ချက်တွေဥပမာထားပြောလို့ရမလဲခင်ဗ
ျဟုတ်ကဲ့ခုနဆရာရေမျိုးသိဥပမာပေးတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ပြန်ကူကားလို့ရပါတယ်ခင်ဗျအဲ DDC ရဲ့ထုတ်လွှင့်ချက်ပေါ်မှာသူတို့ရဲ့ရွေးကောက်ပွဲကော်မရှင်အတုံးရဲ့ချက်ကိုတစ်ခုကျွန်တော်တို့ကြည့်နိုင်ပါတယ်နောက်တစ်ခုကရွေးကောက်ပွဲကော်မရှင်အနေနဲ့ဆိုလို့ရှိရင်သူဟာရွေးကောက်ပွဲတစ်ခုဟိုတမတမကြောင့်အထင်းထင်းပြရမယ်တာဝန်ရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ဒီ campaign ကာလမှာပြဿနာပေါင်းအများကြီးတော့ကျွန်တော်တို့ထင်ကြုံရတယ်ပါတီတစ်ခုနဲ့တစ်ခုတိုင်းကြတာဒီသာသဖြင့်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်တို့တွေ့ရတယ်အဲ့ဒီပုံမှာရွေးကောက်ပွဲကော်မရှင်ဟာဘယ်လိုအရေးကြီးလဲဆိုတဲ့ကိစ္စကိုအများကြီးဒီကြားမှာကြေကြေချင်းချင်းထုတ်ပြန်ကြည့်ရတာမျိုးလည်းမရှိပါဘူးနောက်တစ်ခုကသူကထင်းထင်းရမယ်တာဝန်ရှိရဲ့ဒါနဲ့ပါတီတစ်ခုခုရဲ့မဲဆွေစည်းဝေးကာလမှာလုပ်တဲ့လှုပ်ဆောင်ချက်တွေဟာဥပဒေကိုချိုးဖောက်တာမျိုးဥပဒေပေါင်းကိုကျော်လွန်နေတာမျိုးတွေကိုသူဟာထင်းထင်းကျက်မတည်ဖို့တာဝန်တွေကိုသူတို့ပြတ်ပတ်ခဲ့ပါတယ်အဲ့ဒါတွေကြောင့်မို့လို့ကျွန်တော်တို့အမြင်ရပြောရမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဟာလက်ချက်ကျွန်တော်တို့ပြောလို့ရပါတယ်တစ်ခုကတမာတမတ်ကြကြလှုပ်ဆောင်မှုပြတ်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်နောက်တစ်ချက်အနေနဲ့ကတော့သူဟာဥပဒေရဲ့လှုပ်ထုံးလုပ်မှုကြီးတွေကိုလိုက်နာဆောင်ထိန်ဖို့ပါတီတွေကိုကြီးကြပ်ကြွယ်ဖို့အတွက်တက်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်အဲ့ဒီအခါအဲ့ဒါကိုခြုံငုံပြီးပြောမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကတမာတမတ်ချတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်
ခုနကပြောတဲ့အခါမှာပါတီတွေကဥပဒေပေါင်းကိုကျော်လွန်ပြီးတော့လှုပ်တဲ့အခါမှာသူ့အနေနဲ့ထိန်းသိမ်းဖို့ပြတ်ကွက်တယ်ဆိုတာဥပမာထားပြီးတော့ဘလို့အချက်အလက်မျိုးတွေလဲခင်ဗျအဲ့လိုမျိုးဖြစ်ရမျိုးတွေရောရှိတော့လ
ားမှပြောရမယ်ဆိုဥပမာအရှိခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေဟာဘာသာရေးဘုံမဟုတ်လူမျိုးရေးကိုအသုံးပြုပြီးတော့လက်ဆွဲတာမျိုးတွေရှိပါတယ်ဒါဟာလက်ဆွဲစည်းရုံးနဲ့နေနေတွေကပုံကိုယ်တွေတာဝန်ခံလိုက်ပြနိုင်ပါတယ်အတွေ့အကြုံမီဒီယာတွေပေါ်မှာလည်းတက်နေပါတယ်နောက်တစ်ခုကဒီနေ့လက်တလုံးမှာပဲဒီနေ့ဒိုင်းစာတွေမှာပါပါတယ်တမဟာကြီးဟာမိခီလာမျိုးနဲ့မိခီလာကိုသွားတဲ့အချိန်မှာမိခီလာမျိုးနဲ့တစ်ခုလုံးအစိမ်းအောင်ပြတိုင်းရမယ်လို့ပြောပြီးတော့အောက်မှာလည်းဒီလိုမျိုးကြောင့်ခိုင်းတဲ့ဘုံလို့ပါတီရဲ့အလံတော်တွေတလူလူနဲ့ပေါ့ဗျာအဲ့လိုကိစ္စမျိုးဟာတကယ်တကယ်တော့ဥပဒေအရဆိုရင်ဒါဟာရုပ်ောက်ကိုဆန်ရာအခိုက်အယှက်ပြမှာဒါဟာဥပဒေချိုးဖောက်ရောက်ပါတယ်ဆိုတာဟာကော်မရှင်တည်တယ်လို့ရုပ်ောက်ပွဲလေးလာဆောင်ကြည့်တယ်လည်းအားလုံးပြပါတယ်ဒီကိစ္စမျိုးတွေမှာကော်မရှင်ကထိန်းသိမ်းမှုတောင်းရင်ရှိပါတယ်သူတို့မထိန်းသိမ်းပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ချက်မေးချင်ပါတယ်တက်နဲ့ပတ်သက်လို့တက်ရဲ့ရက်တီဂျန်နဲ့ပတ်သက်လို့ရုပ်ောက်ပွဲလုံထုံးလုံနီးတွေမှာဘလူများပြတ်တန်ထားတာရှိပါလားခင်ဗျာသူ့အနေနဲ့ဘလူနေတဲ့လဲဆိုတာတီးကြကြပြတ်တန်ချက်များရှိပါလား
တဲ့အမီနဲ့ပြည်ကြပြတ်ထန်းထားမျိုးတော့ကျွန်တော်တို့မတွေ့ပါဘူးသူတို့လည်းပဲစစ်တပ်ဆိုတာလည်းနိုင်ငံတော်ရဲ့ဝန်ထမ်းတွေဖြစ်ပါတယ်သူကတည်းကကျွန်တော်တို့ရဲ့အခြေခံဥပဒေရတာသူကစစ်တော်ထဲမှာ၄ဘုံတဘုံနေရာရထားတော်လဲတဲ့အတမတော်ဒီတိုင်းပြည်ရဲ့ဝန်ထမ်းတွေဖြစ်ပါတယ်ဒါကြောင့်မို့လို့တမတော်ဒီကတည်းကတခြားဝန်ထမ်းတွေလိုပဲသူကလည်းကြင်ရှင်းရပါတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရဲ့ပိုင်းတွင်းမှာပဲပြည်ညာရေးဝန်ကြီးဌာနကစာထုတ်လာပါတယ်အကြံအဝင်ကလည်းဝန်ထမ်းတွေဆရာဆရာမတွေပါတီနိုင်ငံရေးနဲ့ပတ်သက်ပြီးကြေရှင်းရမယ်လို့ပြောပါတယ်။သို့တော်လည်းပဲကဝေးဦးစည်းချုပ်ကိုယ်တိုင်ဟိုတနေ့ကလည်းတက်မီသားစုတွေကိုမှာကြတဲ့အခါမှာအဲဒီကောက်ကဥပဒေကိုကျော်လွန်စေတဲ့စကားမျိုးတွေပြောတာသိရပါတယ်။ဥပမာအမျိုးဘာသာသက်သာကိုထင်းထင်းထောက်ထောက်မဲ့ပြီးလို့လည်းဒီတင်တယ်ဆိုတဲ့အပေါ်မျိုးပြောတာဟာဒါဟာအခြေခံဥပဒေကိုပါပေါက်ချရရောက်ပါတယ်။အခြေခံဥပဒေမှာပုံမှန်3က40လို့ကျွန်တော်ယူဆရတယ်ကျွန်တော်မှားကောင်းမှားနိုင်ပါတယ်ခါပါတော့နော်။အဲ့ဒီမှာသူဟာအဲ ဘာသာနိုင်ငံရေးအလို့ငါဘာသာသာသာကိုအလွယ်သုံးစားမပြီးရဆိုတဲ့ကိစ္စလေးပြဋ္ဌာန်းထားပြီးသားရှိပါတယ်။အဲ့တော့ဒါဟာရွေးကောက်ပွဲဥပဒေအရလည်းမကောက်ပါဘူး။ဖွဲ့စည်းပုံရှိတဲ့ဥပဒေကိုပါချိုးဖောက်ရအောင်ရတယ်လို့ကျွန်တော်တို့ပြောနိုင်
တယ်။ဒါဆိုရင်တက်လောကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီတိုင်းတက်ဖွဲ့တွေကိုရန်ကုန်မှာပဲပြောသွားတဲ့အချိန်မှာအမျိုးဘာသာတာနာကိုကာကွယ်စောင့်ရှောက်နိုင်သူတွေကိုဦးစားပေးဖို့ဒီရွေးကောက်ပွဲမှာရွေးချယ်တဲ့နေရာမှာဆိုပြီးတော့ပြောသွားတဲ့ကိစ္စကဒါကဖွဲ့စည်းပုံညှိနှိုင်တာပေါ့ဒါဒါနဲ့ပတ်သက်လို့ရောကော်မရှင်ဘက်ကတစုံတရာများဒီပြောတာဆိုတာရှိပါလားခင်ဗျာ
ကော်မရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးစုံတရာထုတ်ပြန်လာလို့မတွေ့ရပါဘူးဘူးတစ်ခုတော့ပြောနိုင်ပါတယ်သူတို့ဘက်ကတော့ကာကွယ်လို့ရတယ်ပေါ့ဗျာကော်မရှင်ဟာအဲပါတီနိုင်ငံရေးပါတီတွေကိုပဲထိန်းချုပ်မှုတာဝန်ရှိတယ်အစိုးရနဲ့ပတ်သက်တဲ့ institution တွေကိုထိန်းချုပ်မှုတာဝန်မရှိဘူးဆိုတဲ့အကြောင်းပြတဲ့ပြီးတော့သူကပြောင်းပြေးနိုင်ပါတယ်ခင်ဗျာသို့တော်လည်းကာကွယ်ရေးဦးစီးချုပ်ဟာအဲဒါဟာသူကျွန်တော်အနေနဲ့ညီအစ်ကိုကျွန်တော်တို့အနေနဲ့မြင်လို့ဆိုရင်ဒါဟာသူမပြောတဲ့မပြောထိုက်တဲ့အခွင့်အရေးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံကိုထူထောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံလို့လည်းအဲဒီညာထားတယ်ပေါ့ဗျာအဲ့ဒီအခါကျတော့ဒီမိုကရေစီနိုင်ငံမှာလူတိုင်းဟာမိမိစိတ်ပညာကိုမိလဲပေးတဲ့အခါမှာရွေးချယ်လို့ရှိပါတယ်ဒါပေမဲ့အတက်မတော်ဆိုတာဟာလည်းရှေ့တန်းစိတ်ငြိမ်ခြင်းကလွယ်လို့ဂျန်နဲ့အချိန်တွေမှာလည်းဒီမိုကရေစီအပြည့်အဝရရှိတဲ့ institution ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့ဒီလိုလည်းရှေ့အစဉ်အဆက်မှာအတဘောတရားတွေကထောင်ရင်းနေတာရှိပါတယ်ဒါကြောင့်မလို့ကာကွယ်ရေးဦးစီးချုပ်အနေနဲ့သူဟာနှောက်ကြောင်းပေးတယ်လို့မျိုးတကားမျိုးကိုမပြောတင်ဘူးလို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကိုအောင်စိုးမီလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာတို့ရှင်ချူလီလိုင်းပေါ်ရောက်နေလို့ပါစလိုင်းပွေကျုံစလိုင်းပွေကျုံနာမည်ဖတ်တာမှတ်မယ်ထင်ပါတယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်စလိုင်းပွေကျုံ
ပါဟုတ်စလိုင်းပွေကျုံဟုတ်ကဲ့ဆွနေလို့ရပါတယ်မြင်းမြန်းချင်းလည်းမြင်းမြန်းလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့ကျွန်တော်ပထမအဆုံးဆွနေချင်တဲ့ဥစ္စာကအဲ့ဒီတမရော်နဲ့ပတ်သက်ပြီးတော့မှရေကောက်ပွင့်နဲ့ပတ်သက်ပြီးတော့ကြားနေနေနိုင်ပါမလားဆိုတဲ့ကိစ္စပထမအဆုံးဆွနေချင်ပါတယ်ဘာကြောင့်လဲဆိုတော့ええかこじしちょかပြောသွားတဲ့အချက်၃ချက်ထဲမှာအမျိုးဘာသာသာသနာကိုဆောင်းဆောင်းမေးသူလို့ပြောတဲ့ခါနိုင်ကျွန်တော်တို့တိုင်းဒါခရီးအများအတွဲနဲ့ဟိန္ဒူဘာသာဝင်တွေနောက်ပြီးတော့အစ္စလာမ်ဘာသာဝင်တွေအတွဲအင်္ဂလာမှဆွေးင်ရှာကောင်းတယ်ဘာကြောင့်လဲဆိုတော့တူတူနောက်မှဒီတမရဖြစ်လာမယ်တမရောကနဲ့ဒီတမရဖြစ်လာမယ်ပုဂ္ဂိုလ်လို့ကျွန်တော်ယူဆထားပါတယ်ဆိုတော့တမရဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမြင်မလဲဘယ်လိုလုပ်လာမလဲဆိုလို့ဆိုတော့ကျွန်တော်စိတ်လည်းမကောင်းပါဘူးအဲ့တော့တမတော်ဟာကျွန်တော်တို့အမြင်ရတော့ရေကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့မှတမအနေနဲ့မမြင်နိုင်ဘူးအခုလက်ရှိဦးသိန်းစင်ဆိုရကိုကြောက်လို့လာတော့မသိပါဘူးဘယ်လိုကြောက်ကြောက်နေမသိဘူးအာကြားနေမနေနိုင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့မှရေကောက်ပွဲကော်မရှင်ကြတော့ဥတီရကြတော့အစမှကတော့ဘယ်လိုလုပ်လာတယ်လဲဆိုရင်တော့အာသူတို့တကယ်လို့များကောင်းကောင်းနေလို့ရှိပါမလားလို့ကျွန်တော်အာလူထုကလည်းပဲဆွေးနေတယ်တုတ်တော့အခုကအဲသူတို့နိုင်ငံရေးခင်းချင်းညာ NLD ကတနိုင်ငံလုံးကိုနိုင်တဲ့အခြေအနေရှိလာတဲ့ခါကျတော့သူကိုယ်တိုင်ကသူဒီရွေးကောက်ပွဲကော်မရှင်ဥပဒေဖြစ်တဲ့အတွက်နောက်အစိုးရပြတ်သားမှသူအနာယူလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့သူကနာမည်ကောင်းတစ်ခုရသွားအောင်တော့သူကအကောင်းဆုံးတိုင်လူကြီးလှုပ်အောင်လို့သူစူးစမ်းလိမ့်မယ်တုတ်တော့အစိုးရကိုသူလွန်ဆိုင်နိုင်မလားဆိုတဲ့ဥစ္စာကတော့နည်းနည်းတန်ပြန်ရှိတာပေါ့နော်
ဟုတ်ကဲ့ခင်ဗျာကိုစလိုက်ပွေကျုံကျေးဇူးပါဒေါက်တာရေမျိုးသိတာနဲ့ပတ်သက်လို့ကျွန်တော်မေးခွန်းထုတ်ချင်ပါတယ်တခုကတော့ဒီအမျိုးဘာသာတာနာကောက်ကွယ်ဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ခုနဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောလို့နိုင်ငံပါတီအချို့ရဲ့ပြောဟောနေတာတွေလည်းကြားရပါတယ်ခင်ဗျာဒီပြဿနာကအာတကယ်တမ်းမြန်မာနိုင်ငံမြန်မာလူထုရဲ့အမြင်ပဲလားလူထုကြိုက်ကိုပါတီတွေကလုံနေတာလားဒါမှမဟုတ်ရှင်တသက်ပဲပြောနေကြလားဘယ်လိုယူဆလို့ရပါလဲပါတီတွေရဲ့မူဝါဒသူရဲ့တကယ်မူဝါဒပဲလားဒါမှမဟုတ်လူထုကြိုက်ပြောနေတာလား
ဒီလိုအမျိုးဘာသာတာနာကိုရှေ့တန်းပြင်ပြီးတော့လူတို့ကိုဟိုနိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ကဟိုစီးယုံနေတယ်တိမ့်တွင်းနေတယ်အမှန်တကယ်တော့ကျွန်တော်တို့ပြည်သူလူထုအများစုဟာအဲရိုးသားပြီးတော့ဟိုဖြူစင်တဲ့အမြင်သဘောထားရှိပါတယ်သို့တော်လည်းပဲအဲ့ဒီရိုးသားပြီးဖြူစင်တဲ့အမျိုးသဘောထားကိုအခွင့်တော်ယူနေတဲ့နိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ရှင်းနေတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်အင်မတန်မှစိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကသုံးသပ်မိပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရှင်တူဖိတ်ခေါ်ချင်ပါတယ်မောင်ဒသနာပါမောင်ဒသနာကြားပါလားဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ်တူတူတူပါ
။ဟုတ်ကဲ့အခုဒီရွေးကောက်ပွဲကိုတော့တော်တော်ကကြားအောင်လားဆိုတော့ဒါလုံးဝကိုကြားနိုင်တော့ခင်ဗျာ။အားကြမ်းလဲဆိုလို့ရှိရင်ဦးတက်ရှိဟာလာဦးရှင်းနေတဲ့ဟို NLD ပါတီဝင်နေဆိုလို့ရှိရင်အတိုက်ခက်ခါရတယ် V9 ဟိုစားလေးဟိုဆက်စီခါရတယ်ဟာလာတတိပုဂ္ဂလအခုလည်းတော်ညိုတဲ့နူဟာတော်ညနူခိုင်နူဆိုလို့ရှိရင်လည်းမဆုံးပြထားတဲ့အဆင့်ကြီးရောက်နေတယ်။အဲ့ရောက်တိုင်ကြတယ်တိုင်ကြရောယူကောက်ကောင်ချင်းကလုံးဝမသိကြအောင်ဆောင်တယ်။ဒါတော့အရေးယူမှုလည်းမရှိဘူး။တကယ်လို့ရလက်ရှိယူကောက်ကောင်ချင်းသွားနေတဲ့အချိန်ကဘာတစ်ခုမှတော့မဟုတ်ဘူး။သူအဓိကက က်ဖို့အောင်နိုင်ရေးအတွက်တော့မဲဦးအချက်ဆက်အလိုက်လုပ်နေတာအဓိကကျက်ဖို့က2600ခန်းလုံးနိုင်ငံနဲ့ဟာအထက်က2500ခန်းလုံးပေါင်းစံ50အစိုးရဖောက်နိုင်တယ်အဲ့တော့ဒီ2600ခန်းလုံးရဖို့အတွက်ဆိုပြီးတော့တော့မဲတွေကိုအညိုးဆုံးတော့ဝဲလုံးတယ်ဟိုဖိုင်နိုင်ရှောက်တော့
ဟုတ်ကဲ့ပါကျေးဇူးပါမောင်တရနာကျွန်တော်ကိုအောင်စိုးမင်းကိုမေးချင်ပါတယ်ဒီရွေးကောက်ပွဲကော်မရှင်ရဲ့အကြံအတွေ့မှုနဲ့ပတ်သက်လို့အာကျွန်တော်တို့တရားလောက်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှုတွေကအမှုပေါင်း80ကျော်ရှိတယ်လို့သိရပါတယ်ရွေးကောက်ပွဲကော်မရှင်ကပြောတာကတော့အဲ့အမှုမှာအများစုကရဲမှုတွေဖြစ်တယ်တကယ်တမ်းကော်မရှင်ကကြိုင်တဲ့အမှုကအ ਨੇ ပဲလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအမှုနဲ့ပတ်သက်လို့ကျွန်တော်တွေ့ရလောက်ရဲတွေဘက်ကလည်းကင်တွယ်နိုင်မှုရှိလားမတွေ့ရပါဘူးခင်ဗျာ UEC ရဲ့ကင်တွယ်မှုကရောဘယ်လိုအနေထားရှိပါလဲရေးယူတာမျိုးတွေအခုရှိလာပါပြီလားဒီခုနတိုင်ကြားတဲ့အမှုတွေခုနပြဿနာဖြစ်တဲ့အမှုတွေရွေးကောက်ပွဲဒီ election campaign ကာလမှာအဲ့ဒါမျိုးတွေသတိထားမိပါလားရှိပါပြီလား
ဒီနေ့တဲ့အင်္ဂါနေ့မှာ UEC နဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူ့ဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့သတိထားမိပါတယ်ပြီးတော့နေ့လယ်ပိုင်းမှာလည်း UEC နဲ့ရပ်ဖက်ဖွဲ့စည်းတွေနဲ့ပြည်သူ့ဆွေးနွေးတစ်ခုကိုသတိထားမိပါတယ်အဲ့ဒီနေ့လေပိုင်းအစိုးရကနိုင်ငံပိုင်းရောနိုင်ငံရေးပါတီနဲ့ပတ်သက်တာဖြစ်တဲ့အတွက်ကျွန်တော်တို့မသိရပါဘူးနေ့လေပိုင်းရပ်ဖို့ကြည့်ရတဲ့ဆုံးတဲ့အချိန်မှာရုပ်ောက်ပေါ်နဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေအကြောင်းကိုသူတို့စီးရင်စရာလေးတွေပြောပါပါတယ်ပို့တော်လည်းပဲဖြည့်ရှင်းပြီးသားဘလောက်ရှိတယ်ဘယ်ပုံပဲနည်းဖြည့်ရှင်းလိုက်တယ်ဆိုတော့ကျွန်တော်တို့ဘာသာမှပြောပါတော့ကျွန်တော်တို့မသိရပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့ဖြည့်ရှင်းတာမျိုးတွေကိုတွေ့ပါလားဒီ
အဲ့လိုအခုစပြီးမသိရသေးပါဘူးဒါပေမဲ့ကျွန်တော်တခုတတိထားလိုက်မိတာကတော့ရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တစ်ခုမှာသူကအွန်လိုင်းရေးကာလလုပ်တဲ့အချိန်မှာအရက်တားကြီးပေါ့ဗျာရက်ွက်နေလူလူကသူ့ NLU ထောက်ခံတဲ့အားဖြင့်ရက်ွက်ထဲမှာအလန်လေး NLU အလန်လေးတူတူဖြစ်လာလို့ကျွန်တော်တို့သိရပါတယ်အခါမှာဒီအောင်စံနိုင်တဲ့ကုလေးပါတီကတိုင်ချားသူဆိုပြီးတော့မြို့နယ်မှာလည်းပြီးတော့အဲ့ဒီအချက်လေးထုတ်သိမ်းပြုခွင့်ပေးတာထားတာမျိုးဆက်ဆက်လာတာမျိုးကျွန်တော်တို့မသိရဘူးဒီဖက်လေးကိုကျွန်တော်တို့ကြိုးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်သူညင်းကိုမေးချင်ပါတယ်ကိုအောင်သူညင်းကိုနိုင်ငံတကာတွေ့ကြုံလေးအထူးဖြစ်အာရှနိုင်ငံပတ်ဝန်းကျင်ကတွေ့ကြုံလေးနဲ့မေးချင်ပါတယ်အခုလိုကော်မရှင်မျိုးပေါ့အခုလိုမျိုးဖြစ်ကြရမျိုးတွေကော်မရှင်ကအခုဆိုကျွန်တော်ကြိုတင်မဲ့ကိစ္စအမှားယုံနေဖြစ်တယ်နောက်တစ်ခုကော်မရှင်ဥက္ကဋ္ဌကလည်းပြောမဆိုရင်လက်ရှိဒီအာဏာပါတီရဲ့ခေါင်းဆောင်ဟောင်းဖြစ်တယ်ဒါမျိုးအခြေအနေမျိုးတွေပတ်ဝန်းကျင်နိုင်ငံမျိုးပါအောင်ကျွန်တော်ကြုံရဘူးပါလားခင်ဗျာဒ
ါဒီလိုအပြင်ပြောင်းတဲ့နိုင်ငံတော်တော်များများမှာဒီလိုကိစ္စတွေရှိနိုင်ပါတယ်ဆိုဒီလိုမျိုးရွေးကောက်ပွဲတွေကသမသမကြပါမလားတရားမျှတပါမလားပေါ့နော်ဒါတူတူလေးကထုတ်ကြံပြီးလို့ရှိနိုင်ပါတယ်။ဒါအဖြစ်ဖြစ်တော့ဒီ UET နေနဲ့ပေါ့နော်မြန်မာနိုင်ငံမှာတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းဟိုပေါင်းပြီးတော့ဟိုလုပ်နေတဲ့အနေအထားလေးရှိပါတယ်။အဲ့တော့ဒါကိုဘယ်လိုဖြေရှားမလဲဆိုရင်တော့ကျွန်တော်မြင်လာတော့ PPDD ဘက်ကလည်းကိုယ့်ရဲ့ဟိုဒီလေလာမှုစောင့်ကြည့်မှုတွေပို့ပြီးတော့အားကျပြီးလုပ်ကြဖို့လိုပါတယ်။ဆိုတော့တစ်ဖက်မှာလည်းခုနနိုင်ငံတကာလေလာမှုစသစ်မှုပေါ့နော်။ဒါတိုင်းလည်းပို့ပြီးတော့လိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာရေမျိုးသိန်းကျွန်တော်နောက်ဆုံးတူတူမေးချင်ပါလေ90ခုနှစ်ကရွေးကောက်ပွဲကော်မရှင်နဲ့အခုဖွဲ့စည်းတဲ့ရွေးကောက်ပွဲကော်မရှင်ဘာများကွာချက်ရှိလဲတူတာမတူတာနှိုင်းယှဉ်ပေးပါအောင်ခင်ဗျနောက်ဆုံးတူတူပါအ
ဲကျွန်တော်မြင်လာတော့90ခုနှစ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ဟိုအယက်သာအစိုးရအရာရှိအငြင်းစားတွေအများစုပါဝင်တဲ့ကော်မရှင်ဖြစ်ပြီးတော့လက်ရှိကော်မရှင်ကတော့စစ်တပ်အငြင်းစားအရာရှိတွေအများစုဩဇာလွှမ်းမိုးတဲ့ကော်မရှင်ဖြစ်နေတယ်ဆိုတဲ့အချက်ကအဓိကကွာခြားချက်ပါပဲဗျာ
ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကွာခြားချက်ကရွေးကောက်ပွဲရလပေါ်မှာသွားပြီးတော့တက်ရောက်နိုင်ခြေရှိပါလား
အဲကျွန်တော်အနေနဲ့တော့လက်ရှိအဓိကပြိုင်ဘက်ပါတီဖြစ်တဲ့အာဏာရပါတီဟာလည်းပဲဟိုစစ်တပ်အရာရှိဟောင်းတွေအဓိကဦးဆောင်တဲ့ပါတီဖြစ်နေပြီးတော့လက်ရှိကော်မရှင်အဖွဲ့အစည်းအဆင့်ဆင့်နဲ့ကော်မရှင်ဟာလည်းပဲစစ်တပ်အရာရှိဟောင်းတွေဦးစီးတဲ့အဖွဲ့အစည်းဖြစ်နေတဲ့အခါကျတော့ခုနဆွေးနွေးသလိုပဲတော့ကော်မရှင်နဲ့လက်ရှိအာဏာရပါတီဟာဟိုတငယ်ချင်းတွေအပေါင်းအသင်းတွေလို့ဖြစ်နေတာတော့မြန်မာနိုင်ငံရဲ့အကြောင်းလဲအတွက်အင်မတန်မှဆိုးရင်ရပါတယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဥအောင်စိုးမင်းကိုအောင်သူငင်းနဲ့ဒေါက်တာရမျိုးသိန်းပါဝင်တို့ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရီလိုက်အစီအစဉ်ကျွန်တော်အချိန်ဆက်သွားလို့ပါဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကိုတာညုံအစီအစဉ်တက်ဆက်တဲ့စနေညတိုက်ရိုက်ရေးလေလံအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်သောတာရှင်နေအနေနဲ့အင်္ဂါနေ့ည9နာရီမှာထုတ်လွှင့်မဲ့အစီအစဉ်မတိုင်ခင်ကြွတင်ဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချိန်ချောင်းနှောက်ယှက်ခံရတဲ့သတင်းတွေလက်နက်ခိုင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်
ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲ။ရွေးကောက်ပွဲငြိမ်းငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
တော်တာရှင်နေနေနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ကြိုတင်ဆက်သွယ်ပြီးပါဝင်ဆွေးနွေးမိမြင်ကြဖို့ထမှန်ဖိတ်ခေါ်ပါရခင်ဗျာတော်တာရှင်များခင်ဗျာ VOA ကနေအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတောင်းယူနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။တော်တော်ရှင်များခင်ဗျာ။အခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ခင်ဗျာ။
ဣသရေလနဲ့ပါလက်စတိုင်းတွေကြားအကြမ်းဖက်မှုတွေနဲ့မတိမငြိမ်ပိုးပြီးဖြစ်လာနေတာနဲ့ပတ်သက်ပြီးအရှေ့လေပိုင်းဒေသတာဝန်ခံအများရှိတွေနဲ့တွေ့ဆုံမှုတွေဇက်တိုက်ပြုလုပ်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဣသရေလနဲ့ Jordan တို့ဟာအကြမ်းဖက်မှုတွေလျှော့ချရွတ်အတွက်လှုပ်ဆောင်မဲ့အသေးစိတ်ခြိမ်းလှမ်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့စနေနေ့မှာပြောပါတယ်။ဒီလှုပ်ဆောင်ချက်တွေထဲမှာဂျူးတွေက Temple Mount လို့ခေါ်ပြီး Muslim တွေက Haram El Sharif လို့ခေါ်တဲ့ဂျေရုရှလင်ကဘာသာရေးအထွတ်မြတ်ထားရနေရကိုဗီဒီယိုနဲ့စောင့်ကြည့်ဖို့ပါပါတာမို့ဒါကနှစ်ဖက်ထင်သာမြင်သာရှိစေမယ့်လှုပ်ဆောင်မှုလို့လည်းပြောပါတယ်။ဆီးရီးယားအနေနဲ့လွှတ်တော်နဲ့သမ္မတရွေးကောက်ပွဲတွေချင်းပါနိုင်မှုတွေပြင်ဆင်စေလိုကြောင်းနဲ့လုံအောင်ရင်လုပ်ငန်းတွေအကောင့်ထဲဖော်နိုင်အောင်ပြတ်ပြတ်သားသားဆောင်ရွက်မယ့်သဘောထားမျိုးကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ကပြောဆိုပါတယ်။နိုင်ငံရေးအဖြစ်ရနိုင်မှုဆီးရီးယားဆိုတာကိုတိုးမြှင့်ဖိအားပေးနေတဲ့အကြောင်းပြောကြားခဲ့ပေမဲ့အကြီးကျယ်ထိခိုက်တေးကျေးမှုတွေနဲ့အိုးရင်ဆန့်ခွာသူတွေအများပြားရှိနေပြီဖြစ်တဲ့ဆီးရီးယားကနှစ်တန်းကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကဘလို့အတန်ကူးပြောင်းနိုင်မယ်ဆိုတာကိုတော့တိတိကျကျမပြောပါဘူးဒုတိယကမ္ဘာစစ်နောက်ပိုင်းမှာအဆိုးအဝါဆုံးကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအရေးပေါ်ဆွေးနွေးဖို့ဥရောပခေါင်းဆောင်တွေပြင်ဆင်နေချိန်မှာပဲမြောက်ပိုင်းက EU ဖွဲ့ဝင်နိုင်ငံတွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံနေတာတွေရပ်ဆိုင်းမယ်ဆိုရင်ဘူဂေးရီးယား၊ရူမေးနီးယားနဲ့ဆာဗီးယားနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေကိုပိတ်ပစ်ပါမယ်လို့စနေနေ့ကချိန်ချောက်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ဘုံပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကကြေညာပါတယ်။ဒီဘုံပေါက်ကွဲမှုကြောင့်ဆယ်ကျော်သက်လူငယ်တူသေဆုံးပြီးမြို့တော်ဓကာမှာထောင်နဲ့ချီတဲ့ရှီယာမွတ်စလင်တွေကျင်းပနေတဲ့ဘာသာရေးပွဲတော်လည်းအနှောက်အယှက်ဖြစ်ခဲ့ရပါတယ်။ရှီယာမွတ်စလင်တွေနှစ်ဆင်ကျင်းပတဲ့ပွဲတော်အရှူရာရှင်ထုပွဲကျင်းပနေခြင်းမှာအခုလိုဘုံပေါက်ကွဲခဲ့တာပါ။
တရင်ကျင်းချုပ်ကိုဒေါခင်မျိုးသက်ကအကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမန္နနာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေါရစ်စမစ်ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOA American အသံမနက်ပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.